Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇန်နဝါရီလ24ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တဲရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းစစ်တုံးပန်း65ဦးတင်လာတဲ့ရုရှားလေယာဉ်ပြတ်ကျခဲ့ပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ချင်းပြည်နယ်မှာဘာသာရေးအဆောက်အအုံများပြားပျက်စီးခဲ့ရပါတယ်။ထိုင်းတိုက်ခံခေါင်းဆောင်ပီတာလွှတ်တော်အမတ်ပြန်ပြီးတော့ဖြစ်ခွင့်ရလာပါပြီဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ့်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်နောင်ထော်ကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်စစ်ဆောင်ပြည်သူတို့အသက်ဆုံးခဲ့ရပြီးတော့တချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့နောင်ထော်ရွာတရွာလုံးစီဆိုင်မြို့ကိုတင်ဆောင်နေကြရပါတယ်
။ရှစ်နယ်မှာတင်းမှာဘုံလေးလုံးကကျဲသွားတယ်စစ်ဆောင်ကဦးတော့အဆုံးသွားတာပါလေ။နောက်ပြီးတော့မရောက်နိုင်ရရတယ်ဗျ။ရွာလိုကလုံးဆက်ကျေးတယ်
စီဆိုင်ဒေတာခန်ဖီအိုကိုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ပအိုးပြည်သူစစ်နယ်စစ်ကောင်စီကတစ်ဖက် PLN လိုဘက်ကတစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ဒီသတင်းအပြည့်စုံနဲ့အတူရခိုင်တောင်ပိုင်းအထိကျယ်ပြန့်လာတဲ့စစ်ကောင်စီတပ်နဲ့အေးအေးရခိုင်တပ်တော်တို့ကြားကစစ်ရေးပြိပခအနောက်မန္တလေးတိုင်းမရယာမြို့နယ်ဘက်မှာစစ်ကောင်စီကစစ်ကြောင်းတွေဝင်ရောက်ပြီးတော့မီးရှို့နေတဲ့အခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်။
ဂါဇာမြောက်ပိုင်းအလဲပိုင်းနဲ့တောင်ပိုင်းတွေမှာအစ္စရေးတပ်ဖွဲ့ဝင်တွေကလေကြောင်းကရောမြေပြင်ကနေပါတိုက်ခိုက်မှုတွေပြုလုပ်နေတယ်လို့အစ္စရေးဘက်ကဒီကနေ့ပဲပြောလိုက်ပါတယ်။ပါလက်စတိုင်းရဲသားတွေပေါ်မှာကြောက်ရွံ့နေတဲ့စစ်ဘေးနဲ့ကြေကွဲပွေရာအရေးကိစ္စတွေပေါ်ကုလသမဂ္ဂအကြီးအကဲကပြောဆိုနေခြင်းနဲ့အမေရိကန်တန်တမန်တူရဲ့အလားအလာရှိတဲ့အရာကြီးပြစ်ခတ်ရက်စေးဆိုင်ရာဆွေးနွေးတဲ့ခီးစဉ်တွေနဲ့ပတ်သက်ပြီးပြောဆိုနေတော့မှာပဲအစ္စရေးဘက်ကအခုလိုတိုက်ခိုက်မှုအကြောင်းပြောလာတာပါ။ဂါဇာတောင်ပိုင်းခန်ယူနစ်မြို့မှာမကြသေးခင်ရဲတပ်တပတ်တွေအတွင်းမှာပဲတိုက်ပွဲတွေပုံမပြင်းထန်လာတယ်လို့အဲ့ဒီဒေတာကိုအစ္စရေးစစ်တပ်ကဝိုင်းထားတယ်လို့လည်းပြောပါတယ်။အစ္စရေးစစ်တပ်ကခန်ယူနစ်မြောက်ပိုင်းဒေတာမှာနေထိုင်သူတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ချဖို့နဲ့အစ္စရေးတပ်ကအရက်သားတွေကိုအကာအကွယ်ပေးဖို့အမိန့်ထုတ်ထားပါတယ်။ဒါပေမဲ့တောင်ဘက်ကိုတဖြည်းဖြည်းရွေ့ရှားလာတဲ့စစ်ပွဲကြောင့်မလို့အိုးအိမ်စွန့်ခွာထွက်ပြေးရတဲ့အရက်သားတွေတွာလာနိုင်တဲ့ဘေးကင်းလုံခြုံရာနေရာကရှာပါလို့နေပါတယ်။အခုထုတ်ပြန်လိုက်တဲ့အမိန့်ဟာဒေတာတွေနေထိုင်သူလူဦးရေ 18,000 နဲ့ရွှေ့ပြောင်းနေထိုင်လာသူဒုက္ခသည်၄သိန်းကျော်အပေါ်ကိုတက်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးကပြောပါတယ်ဒီဒေတာဟာဂါဇာကမ်းမြောင်တလျှောက်စစ်ရုံအဖြစ်ဆောင်ရွက်ပေးနေတဲ့နေရာတွေရဲ့20ရာခိုင်နှုန်းရှိနေတဲ့နေရာလည်းဖြစ်ပါတယ်ရှင်
အီရန်နဲ့ယီမန်နိုင်ငံတွေမှာအီရန်နိုင်ငံကနေအားပေးထောက်ခံနေတဲ့လက်နက်ကိုင်အုပ်စုတွေကိုအမေရိကန်ကဒီကနေ့အစောပိုင်းမှာပဲ2 နာရီလောက်ကြာတိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုအတွင်းမှာအီရန်နိုင်ငံကစစ်သွေးကြွအုပ်စုရဲ့ဌာနချုပ်နဲ့နိုင်ငံတကာရေချောင်းသွားလာရေးလမ်းကြောင်းကိုတိုက်ခိုက်မဲ့ယီမန်နိုင်ငံကမစ္စိုင်းဒုံးတွေကိုဖျက်ဆီးနိုင်ခဲ့ကြောင်းလည်းအမေရိကန်စစ်တပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။မကြသေးခင်ရက်တွေကအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကိုတိုက်ခိုက်ခဲ့တဲ့အီရန်နိုင်ငံကစစ်သွေးကြွတွေကိုဒေတာစံတော်ချိန်တကောင်ရန်ကြောအချိန်မှာအမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ Khatib Hezbollah နဲ့တခြားအီရန်ကအားပေးထောက်ခံနေတဲ့စစ်သွေးကြွအုပ်စုတွေရဲ့ဌာနချုပ်တွေတူလောင်ယုံတွေ rocket နဲ့ missile တုံးလေ့ကျင့်ရေးစခန်းတွေကိုအဝေးထိန် drone တွေနဲ့တိုက်ခိုက်ခဲ့တယ်လို့အမေရိကန်စစ်တပ်ရဲ့အလဲပိုင်းဒေတာကုတ်ကဲရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။လိုအပ်တဲ့ဆိုရင်နောက်ထပ်တိုက်ခိုက်မှုတွေလောက်ကောင်းလုံနိုင်ကြောင်းကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတီးခြားပြောဆိုသတိပေးခဲ့ပါတယ်။ဒေတာရင်းမှာပြည်ပခန့်တွေကြီးထွားလာမှာကိုမလိုလားပင်မဲ့ကိုကိုကိုကာကွယ်ရေးအတွက်လိုအပ်သလိုတုံ့ပြန်မှုအသင့်ပြင်ထားကြောင်းကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီး Austin ကကြေညာချက်ထုတ်ပြန်ရမှာပြောဆိုခဲ့ပါတယ်ရှင်။
ယူကရိန်းနယ်စပ်အနီးဘဲဂရော့စ်ဒေသမှာရုရှားရဲ့စစ်ဘက်တည်ယူပို့ဆောင်ရေးလေယာဉ်တစ်စီးဒီနေ့မှာပြတ်ကျခဲ့ပြီးလေယာဉ်ပေါ်မှာပါလာသူအားလုံးသေဆုံးခဲ့ပါတယ်လို့ရိုက်တာသတင်းဌာနကဖော်ပြထားပါတယ်
။ своих солдат расстреляли в воздухе. своих
ယူကရိန်းတောင်ဝန်ရှိသူတွေကသူတို့ရဲ့စစ်သားတွေကိုသူတို့ကိုယ်တိုင်ပြစ်ချလိုက်တာပါ။အခြေအနေတွေအားလုံးကဆိုးရွားနေပါတယ်။ သူတို့ရဲ့ဇနီးတွေတွေသူတို့ရဲ့ကလေးတွေကိုသူတို့ပြန်လာဖို့မျှော်နေကြတာပါလူသားချင်းစာနာထောက်ထားမှုဆိုင်ရာမစ်ရှင်တွေကိုလှုပ်ဆောင်နေတဲ့ကျွန်တော်တို့လင်းရင်မှုနဲ့လင်းရင်ကိုအမေရိကန်ဂျာမန်ဒုံးကျည်တွေနဲ့ပြစ်ချခံခဲ့ရတာပါဒါကြောင့်ဒီနိုင်ငံတွေရဲ့ဥပဒေပြုအမတ်တွေဟာသူတို့ဘသူကိုကူညီနေတယ်ဘဲကိုဥတီနေတယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်လို့ရုရှားပါလီမန်ရဲ့ပြောရေးဆိုခွင့်ရှိသူဘိုင်ချက်စလက်ဗိုလာဒင်ကပြောသွားတာပါဒီလင်းရင်ပေါ်မှာအကျဉ်းသားလဲလှယ်ရေးအစီအစဉ်အရလဲလှယ်ရမယ်ယူကရိန်းရဲ့စစ်တုံးမှန်65ဦးအပါအဝင်လူပေါင်း84ဦးပါဝင်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောထားတာကိုနိုင်ငံပိုင်သတင်းဌာနတွေမှာဖော်ပြထားပါတယ်ရုရှားနိုင်ငံကယူကရိန်းတပ်ဘက်ကတော့ဒီပြစ်စင်နဲ့ပတ်သက်ပြီးတော့တစုံတရာမှတ်ချက်ပေးထားတာမရှိသေးပါဘူးရုရှားကာကွယ်ရေးဝန်ကြီးဌာနကတော့အဆိုပါလေရင်မှာအမှုရမ်း6ဦးနဲ့အဆောင့်3ဦးလိုလိုက်ပါသွားတယ်လို့ပြောပါတယ်ရှင်
မြောက်ကိုရီးယားဟာသူ့ရဲ့အနောက်ဘက်ကမ်းရိုးတန်းမှာရှိတဲ့ရေပြင်တွေကိုဒီကနေ့မနက်စောပိုင်းတုန်းကပယ်ထိန်ဒုံးကျည်အများအပြားပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်အခုလိုမျိုးပယ်ထိန်ဒုံးကျည်တွေပစ်လွတ်မှုကြောင့်အရင်တုန်းကနျူကလ িয়ার အရေးတင်းမာမှုတွေရှိနေပြီးဖြစ်တဲ့အမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ရဲ့ရန်လိုတဲ့လှုပ်ဆောင်မှုအဖြစ်ရှုမြင်စရာဖြစ်လာပါတယ်အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်ကတော့ပစ်လွတ်လိုက်တဲ့ဒုံးကျည်အမျိုးအစားတွေကိုခွဲချမ်းစိတ်ဖြာဖို့လုပ်နေပါတယ်လို့တောင်ကိုရီးယားပူးရဲစီဦးစီးချုပ်များယုံတာဝန်ရှိသူကဒီကနေ့ပဲပြောပါတယ်ပြစ်လွတ်လိုက်တဲ့ဒုံးကျည်အရေးအတွက်အတိအကျနဲ့သူတို့ရဲ့ပြန်တမ်းမှုအသေးစိတ်အချက်အလက်တွေကိုတော့ချက်ချင်းအတည်မပြုနိုင်သေးပါဘူးအခုဖြစ်စဉ်ကဂျပန်နဲ့ဂွမ်မှာရှိတဲ့အမေရိကန်စစ်စခန်းတွေကိုပြစ်မှတ်ထားတိုက်ခိုက်နိုင်ရေးထုတ်လုပ်ထားတဲ့လောင်စာခဲတုံးတာလက်ပစ်ပယ်ထိန်ဒုံးကျည်ကိုဇန်နဝါရီလ14ရက်နေ့ကပထမဆုံးအကြိမ်စမ်းသပ်ပစ်ခတ်ပြီးတဲ့နောက်မှာအခုဒုတိယအကြိမ်ဖြစ်နေပြစ်လွတ်တာပါဒေတာရင်းတင်းမာမှုတွေမှာပြိုင်ဘက်နိုင်ငံတွေဖြစ်တဲ့အမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်တို့ရဲ့စူပေါင်းရေတပ်လေ့ကျင့်မှုကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားဟာလွန်ခဲ့တဲ့သတင်းပတ်တုန်းကလည်းနျူကလ িয়ার စွမ်းရည်တုံးရေအောက်တိုက်ခိုက်ရေးဒရုန်းယာဉ်ကိုစမ်းသပ်မှုပြုလုပ်ခဲ့ပါသေးတယ်ရှင်
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တင်လာ냐 VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်ရှင်။ခရီးယံဘာသာဝင်အများစုနေထိုင်နေတဲ့ချင်းပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ခရီးယံဘာသာရေးအဆောက်အုံတွေပျက်စီးခဲ့ရတဲ့အကြောင်းလက်နက်ကင်ပြည်ပခါတွေအတွင်းစစ်ရာဇဝတ်မှုကျွလွန်နာကိုစစ်တမ်းကောက်ယူတဲ့ဗြိတိန်အခြေစိုက်အဖွဲ့တစ်ခုအစီရင်ခံစာထုတ်ပြန်ထားပါတယ်။ UK အခြေစိုက် Center for Information Resilience အဖွဲ့ရဲ့မြန်မာ Witness အစီရင်ခံစာဟာချင်းပြည်နယ်အတွင်းဖျားကြောင်တွေပျက်စီးခဲ့တဲ့လေကြောင်းတိုက်ခိုက်မှု၅ခုကိုစစ်ဆေးတုံ့တက်ရေးသားပြီးတော့ပြီးခဲ့တဲ့အင်္ဂါနေ့ကထုတ်ပြန်ခဲ့တာပါ။အခုမြန်မာ Witness အဖွဲ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာမျက်မြင်သက်သေပြောပြချက်တွေလူမှုကွန်ရက်ကဓာတ်ပုံဗီဒီယိုတွေနဲ့ဂျိုဒုဆက်တွေကရတဲ့ပုံတွေကိုစစ်ဆေးပြီးထုတ်ပြန်ထားတာပါ။တိုက်ခိုက်မှုကျွလွန်တဲ့သူတွေကိုအရေးယူအပြစ်ပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေကိုတင်ပြသွားမယ်အကြောင်းအဖွဲ့ဒါရိုက်တာမတ်လော်ရန့်စ်ကပြောပါတယ်။ချင်းလူအခွင့်အရေးအဖွဲ့ကလည်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်တစ်ခုထဲမှာခရီးယံဖျားကျောင်း68ကျောင်းနဲ့ဗုဒ္ဓဘာသာဖုံတော်ကြီးကျောင်း5ကျောင်းအပါအဝင်ဘာသာရေးအဆောက်အုံပေါင်း108ခုဖျက်ဆီးခံခဲ့ရတယ်လို့ပြောပါတယ်။နိုင်ငံတကာဂျူးဘာသာဝင်များကော်မရှင်ရဲ့2023ခုနှစ်အစဉ်ခန်းစာမှာပြီးခဲ့တဲ့နှစ်ဧပြီလအထိနိုင်ငံတော်မှာဗုဒ္ဓဘာသာဝင်တွေရဲ့ကျောင်းကန်64နေရာခရီးယံဘာသာဝင်တွေရဲ့ဖျားကျောင်း88နေရာဖျက်ဆီးခံခဲ့ရတာကိုရေးသားထားပါသေးတယ်ရှင်
မလေးရှားနိုင်ငံကိုထွက်ခွာဖို့ကြိုးပမ်းကြတဲ့ရိုဟင်ဂျာ130ကျော်ဟာမြန်မာနိုင်ငံတောင်ပိုင်းမှာဖမ်းဆီးခံလိုက်ရပါတယ်။ရိုဟင်ဂျာအမျိုးသား59ယောက်အမျိုးသမီး58ယောက်ကိုမွန်ပြည်နယ်တန်ဖြူစည်ရမြို့မှာမနေ့တုန်းကဖမ်းဆီးလိုက်တယ်လို့ဒေသခံလုံခြုံရေးအာဏာပိုင်တွေကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြပါရှိပါတယ်။ဖမ်းဆီးခံရတဲ့ရိုဟင်ဂျာတွေဟာထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံဘက်ကိုသွားမဲ့သူတွေလို့သိရပါတယ်။ရခိုင်ပြည်နယ်စစ်တွေနဲ့မောင်နှောမျိုးတွေကနေရေချောင်းကနေရောက်လာတဲ့ရိုဟင်ဂျာတွေကိုထိုင်းနိုင်ငံထဲကိုပို့ဆောင်ပေးဖို့အတွက်လူမောင်ခိုတွေကမွန်ပြည်နယ်တန်ဖြူစည်ရမှာစီစဉ်ထားပေးပေမဲ့နောက်ပိုင်းမှာတော့သူတို့ကိုပြစ်ထားခဲ့တယ်လို့ကနဦးစုံစမ်းတွေ့ရှိချက်တွေကိုကိုးကားပြီးတော့သတင်းမှာဖော်ပြပါတယ်။ရခိုင်မြောက်ပိုင်းမှာ2018ခုနှစ်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေမှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဟာအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအသက်လူပြီးထွက်ပြေးခဲ့ရတယ်လို့အများအပြားဟာလည်းရခိုင်ပြည်နယ်တွေကဒုက္ခသည်စခန်းတွေမှာချို့ချို့တက်တက်ဆက်ပြီးတော့နေထိုင်နေကြရပါတယ်။နိုင်ငံသားအခွင့်အရေးအပါအဝင်လူခွင့်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေဟာဒေသရင်းနိုင်ငံတွေကိုထွက်ခွာဖို့ကြိုးပမ်းတဲ့နေရာမှာအန္တရာယ်များလွန်လာတဲ့ပင်လယ်ရေကြောင်းခရီးမှာသေဆုံးတာပျောက်ဆုံးမှုတွေဟာတိတိတသားတိုးလာနေတယ်လို့ကုလသမဂ္ဂကဒီသတင်းပတ်ထဲမှာပဲပြောဆိုထားပါတယ်ရှင်။
ပ ပြီးခဲ့တဲ့နှစ်ထိုင်းယူကောက်ဝဲမှာအနိုင်ရခဲ့တဲ့ Move Forward Party ခေါင်းဆောင် Peter Lingerurat ကိုနိုင်ငံရေးလုံခြုံရေးပိတ်ပင်ထားတဲ့အမှုကိုဖျက်သိမ်းပြီးတော့လွှတ်တော်အမတ်ဖြစ်ပြန်ပြီးခန့်အပ်ကြောင်းထိုင်းနိုင်ငံရဲ့အခြေခံဥပဒေတရားရုံးကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။ယူကောက်ဝဲမှာမဲအများဆုံးရခဲ့တဲ့ MFP ပါတီခေါင်းဆောင်အသက်43နှစ်အရွယ် Peter Lingerurat ကိုပြီးခဲ့တဲ့နှစ်ဇူလိုင်လမှာလွှတ်တော်အမတ်အဖြစ်ကနေပြီးတော့ရဲဆိုင်ချင်းခံခဲ့ရတယ်လို့ယူကောက်ဝဲအနိုင်ရတဲ့သူ့ပါတီဦးဆောင်တဲ့ညွန်ပေါင်းအစိုးရဖွဲ့ပြီးသူဝင်ကြီးချုပ်ဖြစ်ရမယ်အရေးကလည်းပြည်ပင်တားဆီးခံခဲ့ရတာပါထိုင်းဘီရင်တော်ဝင်မိသားစုတွေနဲ့ပတ်သက်လို့ဝေဖန်လို့မရအောင်တင်းကျပ်ထားတဲ့ဥပဒေနဲ့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့လက်ဝဲကြီးအုပ်ချဲလဲမှုတွေကိုပြုပြင်ပြောင်းလဲဖို့အတွက် MFP ပါတီကတောင်းဆိုခဲ့ပြီးတဲ့နောက်အုပ်ချုပ်ရေးညွှန်ပေါင်းအဖွဲ့ကနေဖယ်ထုတ်ခံခဲ့ရတာလည်းဖြစ်ပါတယ်။လွှတ်တော်အမတ်တွေအနေနဲ့မီဒီယာကုမ္ပဏီတွေမှာအစုရှယ်ယာပိုင်ဆိုင်ခွင့်မရှိရဘူးလို့တားမြစ်ထားတဲ့ထိုင်းနိုင်ငံရဲ့ဥပဒေကိုဖိထားအနေနဲ့ကျွန့်လွန်ခြင်းမရှိကြောင်းထိုင်းအခြေခံဥပဒေတရားရုံးကဆုံးဖြတ်ခဲ့တာပါ။ကွယ်လွန်သွားတဲ့သူ့ဖခင်ရဲ့ ITV ရုပ်မြင်သံကြားအုပ်စုမှာပါဝင်နေတဲ့အစုရှယ်ယာတွေကိုဖိထားအနေနဲ့အမွေဆက်ခံခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လည်းအမှုရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ရှင်။
ထိုင်းဝမ်မှာရွေးကောက်ပွဲပြီးပထမဆုံးအကြိမ်ဖြစ်တဲ့ American Congress လွှတ်တော်ထိုင်ဝမ်ရေးရအဖွဲ့ဒီမိုကရတီဒီကနေ့ပဲတွားရောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့လတည်းမှာကျင်းပခဲ့တဲ့ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာလွတ်လပ်ရေးလိုလားတဲ့ Democratic Progressive Party က3ကြိမ်ဆက်တိုက်အနိုင်ရခဲ့ပြီးတဲ့နောက်မှာတော့ American လွှတ်တော်ကိုယ်စားလှယ်ရဲ့ထိုင်ဝမ်ပထမဆုံးအကြိမ်ခီးစဉ်ဖြစ်ပါတယ်။ Republican Party က California ပြည်နယ်လွှတ်တော်ကိုယ်စားလှယ် Amy Barra Democratic Party ကဖလော်ရီဒါပြည်နယ်အမတ်မာရီယိုဘလက်တိုရဲ့ခီးစဉ်မှာတော့ထိုင်ဝမ်အဆင့်မြင့်အရာရှိတွေစီးပွားရေးလောကကခေါင်းဆောင်တွေနဲ့တွေ့ဆုံမယ်လို့လွှတ်တော်အမတ်ဘဲရာရဲ့ရုံးကကြေညာချက်ထုတ်ပြန်ပါတယ်။တွေ့ဆုံမဲ့သူတွေရဲ့နာမည်ကိုတော့ဖော်ပြမထားပါဘူး။ဒီခီးစဉ်အတွင်းမှာဒီမိုကရေစီနှိမ့်ချရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့ထိုင်ဝမ်ပေါ်အမေရိကန်ပြည်ထောင်စုရဲ့အားပေးထောက်ခံမှုတွေနဲ့ဒီမိုကရေစီကိုစံတန်မိုးထားရမှာလဲတသားတည်းရှိကြောင်းပြသဖို့အပြင်စီးပွားရေးကာကွယ်ရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနည်းလမ်းတွေကိုရှာဖွေဖို့ရည်ရွယ်ထားကြောင်းလည်းပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့အဓိကပြိုင်ဘက်ဖြစ်တဲ့တရုတ်နိုင်ငံကတော့ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအနိုင်ရခဲ့တဲ့အပေါ်ပြင်းပြင်းထန်ထန်ရှုံချထားသလိုရွေးကောက်ပွဲအနိုင်ရသမ္မတကိုချီးကျူးတဲ့အစိုးရတွေနိုင်ငံတွေကိုလည်းတရုတ်သမ္မတကကန့်ကွက်ထားပါတယ်ရှင်။ဗုဒ္ဓဖူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American Tan ရဲ့မြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ 10:00 ထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဖူးညရဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်နောင်ထော်ကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံးကျဲတိုက်ခိုက်နေတဲ့နောက်ဆုံးစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်နောင်ထော်ကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်စစ်ရှောင်ပြည်သူတဦးသေဆုံးပြီးတော့နှစ်ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့နောင်ထော်ရွာတစ်ရွာလုံးနီးပါးစီဆိုင်မြို့ကိုတင်းရှောင်ထွက်ပြေးနေကြရပါတယ်။လက်ရှိအချိန်မှာတော့ပအိုးပြည်သူစစ်နယ်စစ်ကောင်စီကတစ်ဖက် PNL ဘက်ကတစ်ဖက်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတယ်လို့ဒေသခံပြည်သူတွေက VOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်တောင်ပိုင်းပအိုးကိုပိုင်းအုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့နယ်ကနောင်ထော်ကျေးရွာကိုဒီလ22ရက်နေ့ညနေပိုင်းကတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုအတွင်းနောင်ထော်ရွာကိုလာရောက်တင်းရှောင်နေတဲ့စစ်ရှောင်တအူးသေဆုံးခဲ့ပြီးတော့နှစ်ဦးဒဏ်ရာရခဲ့ကြောင်းရွာသားတွေလည်းစီဆိုင်မြို့ပေါ်တွားရောက်တင်းရှောင်နေရပြီးတော့စစ်ရေးတင်းမာနေတဲ့အကြောင်းစီဆိုင်ဒေသခံတအူးက VOA ကိုပြောပါတယ
်22ညနေပိုင်း9နာရီကျော်7နာရီမှတင်းမှာဘုံလေးလုံးကကျဲသွားတယ်ကျဲတော့စစ်ချောင်းကဦးတော့အဆုံးသွားတာပါလေနောက်ပြီးတော့မဲအောင်တရားရတယ်ဗျရွာလူကုန်းဆက်ကြည့်တယ်အဲကုန်းဆက်ကြည့်တယ်အဲစီဆိုင်ခဲရောက်လာတယ်အခုစီဆိုင်လေးရုပ်ပြန်ဖြစ်တော့အခုဒီစီဆိုင်ကလို့လဲဟိုရှုပ်ဒီရှုပ်လုပ်ပြန်တယ်အဲအချိန်ကြီးအတင်းမာနေရတယ်ဒီမှာကုန်းဆက်မိုင်ဖြစ်နေက
ြနောင်ထော်ကြေးရွာမှာကရင်နီခေါ်ကရားပြည်နယ်ကကယန်းနဲ့ပအုပ်အပါဝင်စစ်ချောင်းတထောင်ကျော်လောက်ရောက်ရှိခိုးလုံနေတဲ့ကြေးရွာဖြစ်ပါတယ်ဒီလ21ရက်နေ့ကဟိုပိုးမြို့နယ်စံဖူးရွာမှာ PNL လို့ခေါ်ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့မော်တော်ယာဉ်ကို PNA ပြည်သူ့စစ်အဖွဲ့နဲ့စစ်ကောင်စီတပ်ကစစ်ဆေးရမှာလက်နက်ခဲယံတွေတွေ့ခဲ့တဲ့နောက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအဲဒီနောက်စစ်ကောင်စီဘက်ကနောင်ထော်ရွာကိုဘုံကျဲခဲ့တာဖြစ်ကြောင်းဒေသခံအချို့ကပြောပါတယ် PNA ပအိုးပြည်သူ့စစ်ရဲ့မိခင်အဖွဲ့စည်းဖြစ်တဲ့ PNO ခေါ်ပအိုးအမျိုးသားအဖွဲ့ချုပ်ပါတီကပြောဆိုခွင့်ရှိသူစောခွန်ကျော်ဝင်းကတော့ တိုက်ပွဲဖြစ်ပွားတာမရှိကြောင်းလက်နက်ခရံတွေတွေ့ရှိစစ်ဆေးစမှာ PNL အဖွဲ့ကလက်နက်ခရံတွေကိုဖျက်ဆီးပစ်ခဲ့ကြောင်းအခုလိုပြောပါတယ
်။အာကျွန်တော်သိရတော့ကတော့ဒီအာလက်နက်ကိစ္စနဲ့ပတ်သက်ပြီးဒီစစ်ကောင်စီကနေရောက်တာပေါ့နိုင်တယ်ပေါ့နော်။ဒါအဆင်မပြေဘူးပေါ့နော်။အဆင်မပြေတော့အဲ့ဒီအာအခါလိုအောင်ဒီရောက်တာပေါ့။ဒီခါမှခဏလို့ဖြစ်သွားတယ်ဒါပေမဲ့လူကြီးတွေအားလုံးကဒီအချင်းချင်းနေပဲဟုတ်တာပေါ့။အားလုံးမြင်းနိုင်ဖြစ်နေတယ်ဆိုတာပြတာတော့မရှိပေါ့နော်။အဲ့နောက်ဆုံးကတော့သူတို့ဖက်ကတော့ဒီလက်နက်ကိုမအဘူးဟုတ်တာအဲ့မဲ့သူကရှုံးခံနေတယ်ဆိုတော့သူကအဲလက်နက်နဲ့အားလုံးကိုသူကမီးရှို့လိုက်တယ်။မီးရှို့လိုက်တဲ့ခါကျတော့အဲ့ဒီပေါက်ကွဲတော့မှဘေးပုံးကြီးရှိတဲ့အိမ်ကအကလုံးမီးလောင်သွားတယ်ပေါ့နော်။အဲ့တိုက်ပွဲတော့မှဖြစ်ဘူးပေါ့နော
်။နောက်ဆုံးရတဲ့သတင်းအရတော့နေကင်းနှစ်နာရီကျော်လောက်မှစီစံမြို့မှာ PNA ပအုပ်ပြည်သူစစ်နဲ့စစ်ကောင်စီဘက်ကတစ်ဖက် PNL ကတစ်ဖက်တိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီကလေကြောင်းကပါတိုက်ခတ်နေတဲ့အကြောင်းစီစံဒေသခံကပြောပါတယ
်။နေလေနန္နိုင်ခွဲဝန်းကျင်တော့စပစ်တယ်ကနေအလောက်နန္နိုင်ဝန်းကျင်တော့ပြအလောက်တော့စပစ်တယ်ဆက်သွားတနည်းအားလဲဆိုတော့စီဆိုင်မျိုးရဲ့တောင်ခဲ့ပါလေတောင်ခဲ့နာလဲဖြစ်တယ်နောက်ပြီးတော့ဒီမြို့ဟောလေးမိနစ်အကနေလမ်းပြီးတော့လမ်းပစ်တာပေါ့နည်းနည်းကြီးနေလေဒီကျောင်းကခုနကဒီ၄နိုင်လောက်လမ်းပြီးခုနစားပါ၄နိုင်ဟုတ်တယ်၄နိုင်လောက်ဟုတ်တယ
်စီဆိုင်မြို့ကဒေသခံတွေကတော့ဟိုပုံတောင်ကြီးစတဲ့မြို့တွေကိုတင်းရှောင်နေကြတယ်လို့လည်းပြောပါရယ်ရှမ်းတန်တော်စစ်သည်ဌာနကတော့ PNL နဲ့ PNA ပအုပ်ပြည်သူစစ်အကြားတနည်းလုံးနှိပါတိုက်ပွဲဖြစ်ပွားခဲ့တာကြောင့်နေအိမ်20ခန့်မီးလောင်ခဲ့တယ်လို့ကြေးရွာ9ရွာကပြည်သူတွေလည်းထွက်ပြေးတင်းရှောင်ခဲ့ရကြောင်းဖော်ပြပါရယ် PNO ပါတီရဲ့ပြောရေးဆိုခွင့်ရှိသူစောခွန်ကျော်ဝင်းကအခုခါမှာတော့တင်းရှောင်နေတဲ့ပြည်သူတွေနေရပြန်လာနေကြတယ်လို့လိုအပ်တဲ့အကူအညီတွေကိုလည်းစစ်ကောင်စီနဲ့ PNO ကတာဝန်ရှိသူတွေကဆောင်ရွက်ပေးနေကြောင်းနောင်ထော်ရွာကိုလေရင်နဲ့ဘုံလာကျဲတဲ့ကိစ္စကိုတိကျမသိကြောင်းပြောပါရယ်ဒေသခံတချို့ကတော့နောင်ထော်ရွာမှာ PDF ဖွဲ့တွေရောက်နေတယ်ဆိုတဲ့သတင်းကြောင့်ဘုံကျဲတာဖြစ်နိုင်ကြောင်းပြောဆိုသလိုတချို့က PNL အဖွဲ့ကိုသတိပေးတဲ့အနေနဲ့ဘုံကျဲတာဖြစ်နိုင်ကြောင်းလည်းပြောဆိုတာတွေရှိနေပါတယ်စစ်ကောင်စီဘက်ကတော့ဇန်နဝါရီလ20ရက်နေ့ည7နာရီခန့်မှာ PNL uniform ဝတ်ဆင်လာသူတွေလိုက်ပါလာတဲ့မော်တော်ယာဉ်5စီးကိုစစ်ဆေးခဲ့ရမှာ PNL ဘက်ကတနက်စတင်ပစ်ပေါက်ခဲ့တာကြောင့်အပြန်အလှန်ပြစ်ခတ်ခဲ့ကြပြီးတော့လုံခြုံရေးအဖွဲ့ဝင်အချို့ထိခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ PNL အဖွဲ့က NCA အပြစ်ရထားတဲ့အဖွဲ့ဖြစ်တာကြောင့်ညနိုင်းဆောင်ရွက်စင်မှာလက်နက်ခဲယမ်းတွေကိုမီးရှို့ထွက်ပြေးတာကြောင့်နေ28လုံးမီးလောင်ပျက်စီးခဲ့ကြောင်းနဲ့မော်တော်ယာဉ်တွေကိုရှင်းလင်းရမှာမီးလောင်ထားတဲ့လက်နက်ငယ်မျိုးစုံ904လက် RPG 10လက်တရခုံမမရှော့တိုက်ဒုံ6လုံးနဲ့ခဲယမ်းအချို့တင်းစီရမိခဲ့ကြောင်းဖော်ပြထားပါတယ်။ဒေသခံတွေကတော့စီဆိုင်မြို့နယ်အတွင်း NCA အပြစ်ရဲ့ PNL နဲ့စီရေးတင်းမာမှုတွေရှိကြောင်းပြောဆိုပေမဲ့ဒီသတင်းနဲ့ပတ်သက်လို့ PNL အဖွဲ့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ရမှာဆက်သွယ်လို့မရခဲ့ပါဘူး။ပုဂ္ဂိုလ်မျိုးသားအဖွဲ့ချုပ် PNO PNA အဖွဲ့ဟာ1992ခုနှစ်မှာအပြစ်ရခဲ့ပြီးတော့နောက်ပိုင်းမှာ PNO ခေါ်နိုင်ငံရေးပါတီနဲ့ PNA ခေါ်ပြည်သူ့စစ်အဖွဲ့အဖြစ်အသွင်ပြောင်းဖွဲ့စည်းခဲ့တဲ့အဖွဲ့ဖြစ်ပါတယ်။ပုဂ္ဂိုလ်မျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO PNLA အဖွဲ့ကတော့2015ခုနှစ် NCA ပြည်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားပြီးလက်ရှိစစ်ကောင်စီနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆွေးနွေးနေတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ပအိုးပြည်သူစစ်နယ်စစ်ကောင်စီဘက်ကတစ်ဖက် PNL ဘက်ကတစ်ဖက်ရှမ်းပြည်နယ်တောင်ပိုင်းဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့စစ်ရေးသတင်းကိုကိုစီသူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ရခိုင်တောင်ပိုင်းဘက်ထိကျယ်ပြန့်လာတဲ့စစ်ကောင်စီတပ်နဲ့အေးအေးရခိုင်တပ်တော်တို့ကြားကစစ်ရေးအခြေအနေကိုလည်းတဆက်သေးတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်တို့ကြားမှာပြင်းထန်ဖြစ်ပွားနေတဲ့တိုက်ပွဲတွေကရခိုင်တောင်ပိုင်းအထိကျယ်ပြန့်လာနေပါတယ်။မြို့ပေါ်နဲ့အနီးအနားတွေမှာပါတိုက်ပွဲတွေဖြစ်လာတာကြောင့်ဒေသခံပြည်သူတွေကစိုးရိမ်ပူပန်နေကြရပါတယ်။စစ်ကောင်စီကရခိုင်ပြည်တွင်ကုန်စည်စည်းစိမ်မှုနဲ့ကုန်းလမ်းရေလမ်းထွက်ပေါက်တွေကိုပါပိတ်ဆို့ထားတာကြောင့်ဒေသတွင်းစားနပ်ရိက္ခာပြတ်တောက်တာတွေလည်းရှိလာနေတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာ23ရက်နေ့ကတည်းကစတင်ခဲ့တဲ့စစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်ကြားတိုက်ပွဲတွေဟာတစ်နေ့ထက်တစ်နေ့ပြင်းထန်လာနေသလိုတိုက်ပွဲဧရိယာတွေဟာလည်းရခိုင်တောင်ပိုင်းကရံပြဲနဲ့ကြောက်ဖြူမြို့နယ်အထိကျယ်ပြန့်လာနေတာပါ။ဒါအပြင်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာမြို့အနီးအနားတွေနဲ့မြို့ပေါ်ရပ်ကွက်တွေမှာအဖြစ်များလာသလိုစစ်ကောင်စီကကြီးရဲလေဘက်ပေါင်းစုံကနေလက်နက်ကြီးလက်နက်ငယ်တွေနဲ့နေတိုင်းလိုလိုပစ်ခတ်နေတာကြောင့်ဒေသခံတွေစိုးရိမ်ကြောက်နဲ့နေကြရပါတယ်။အရင်ကတိုက်ပွဲတစ်ခါမှဖြစ်ပွားလို့မရှိတဲ့ကြောက်ဖြူမြို့နယ်တညပတိရေတဲစကန်ကိုဒီအပိုင်းအတွင်းအေအေရခိုင်တပ်ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ကလည်းလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်ကြပါတယ်။ဒီလိုတိုက်ပွဲတွေကြောင့်အနီးအနားကြီးရွာကဒေသခံတွေကထွက်ပြေးနေကြရတာပါ။ကြောက်ဖြူဒေသခံအမျိုးသမီးတူဦးကအခုလိုပြောပါတယ်။
ကျောင်းပိုင်းမှာဖြစ်လက်မရှိဘူးလေအရင်တော့တော့မြောက်ပိုင်းတွေမှာပဲရှိတာဆိုတော့အခုကကြီးတိတ်တိတ်ဝေးဆိုတော့ဒီတောင်ပိုင်းမှာကဒီလိုမျိုးပြစ်ခတ်မှုဆိုတော့သူတို့ဒီခါမှကြောက်မှာမဟုတ်ဘူးကျမတို့လည်းမကြောက်ဘူးပေါ့နော်အဲအခုကတော့ကြောက်တယ်ရမယ်ကြောက်ကြတယ်တခုခုဆိုဟိုဟိုတနေ့တုန်းကလည်းဟိုလက်နဲ့ကြီးရနေအေကနေမိုင်းဆွေးတော့လက်နဲ့ကြီးရနေအဲ့လိုမျိုးပြတော့ကျမတို့လည်းနေစရာရောမရဘူးကျင်းကျင်းကျင်းနေဟောခပင်းနဲ့များအဲ့ဘေးစီညငါကောင်းဘူးကနေကြမလဲပေါ့ဟာအဲ့လိုမျိုးဟိုဘာလို့လို့လောက်မှမသိဘူးအရန်ဆိုးရင်တာပေါ့နော်ဟိုကွန်ပျူတာဆိုတယ်လေဆိုရင်လေကိုရရကိုရွာအတွက်အဲဘေးနာရရွာတဲ့အတွက်အဲ့လိုမျိုးအရန်ဆိုးရင်ပါတယ်လို့ဟု
တ်ဒါအပြင်ရခိုင်ပြည်နယ်အတွင်းကုန်းလမ်းရေလမ်းတွေကိုပိတ်ဆို့ပြီးတော့ကုန်းစည်စီးဆင်းမှုတွေကိုစစ်ကောင်စီကပိတ်ပင်ထားတာကြောင့်ရခိုင်ဒေသအတွင်းစီးပွားရေးလုပ်ငန်းတွေမလဲပတ်နိုင်တယ်လို့စာနယ်ဇင်းကပြတ်တောက်တာတွေအထိရှိလာနေတာပါကြောက်ဖြူမြို့နယ်မှာဆိုရင်လည်းကုန်းစည်ပြတ်လက်လာတယ်လို့ဒေသအတွင်းအလောက်ကန်ရှားပါလာတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့ကြောက်ဖြူမြို့ခန့်အမျိုးသမီးတူကပြောပါတယ
်ဟုတ်ကဲ့ဒေသခံတွေကတော့အဲ့လိုမျိုးလမ်းကြောင်းတွေအကုန်လုံးပိတ်ထားတဲ့အတွက်ပေါ့နော်ကုန်းစည်စီးဆင်းမှုတွေအကုန်လုံးပိတ်ထားတဲ့အတွက်ဒေသခံတွေကတော့ကုန်းစည်မှုကိုကစားမှာနေပြီးစေဆက်အထိဝင်ယူသုံးဆနေရတယ်ရှင်ပြက်လက်တာတော့ရှိတာပေါ့ပြက်လက်တာရှိတယ်အဲ့ဆေးဝါးရက်ခါတယ်ဆိုတော့မရှိတော့ဘူးမျိုးပေါ့မလေးအဲပြီးလို့ရှိရင်တခြားကုန်စည်တွေကလည်းပြက်လက်တာအခုလိုလိုဆိုတော့ပြတ်တောက်နေပါပြီဟုတ်ဘူးအဲ့လိုရှာဝင်ရတယ်ရှာဝင်ရတယ်ရှာဝင်ရတာမျိုးပေါ့ဟိုလိုဟုတ်ကဲ့တနေ့လောက်တနေ့စားတဲ့လူကတော့အခုကတော့ဘာလို့မှမရှိဘူးအဲတချို့ဆိုလို့ရှိရင်ချမင်းကနှစ်ရက်နေမှတနက်စားရတာမျိုးတွေတော့အဲ့လိုမျိုးတွေရှိတယ်အဲ့လိုမျိုးရှိတယ်ဟိုအခုကဘာမှဘာအလုံးမလေးပတ်မှုမရှိတော့ဘာမှဟိုအရင်ခက်ခဲဖြစ်နေကြတာပေါ့ဟုတ်
လက်ရှိအနေအထားအရရခိုင်တောင်ပိုင်းမှာစစ်ကောင်စီကအင်အားတိုးချက်ပြီးတော့စီရေးတိုးမြင့်ပြင်ဆင်နေတယ်လို့ရခိုင်မြောက်ပိုင်းကပေါက်တော်မင်းများကြောက်တော်နဲ့ရေတိတ်တောင်မြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲပြင်းထန်နေတယ်လို့အေအေရခိုင်တပ်တော်ကထုတ်ပြန်ထားပါတယ်။ဒါအပြင်စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်မှာလည်းလက်နက်ကြီးတွေနဲ့နေတိုင်းပစ်ခတ်နေတာဖြစ်ပြီးဒီအပိုင်းအတွင်ပစ်ခတ်မှုတွေတိုးလာနေတယ်လို့အန်ဒေတာခင်တူကပြောပါတယ
်။အဲနေတိုင်းဆိုရင်အခုရပိုင်းကပို့ပြီးတော့စိတ်လာတယ်အော်ရှေ့ပိုင်းကြီးတော့မနေ့ညနေတယ်ဟုတ်မနေ့ကဆိုလို့ရှိရင်တနေကုန်းကိုပြောလိုက်တဲ့ဒုံဒုံအလိုမျိုးအတန်းကြီးကြားနေရတယ်ပြီးတော့ရဟတ်ကြီးနေဆိုလည်းနေဝဲညဝဲအလိုမျိုးတောက်လျှောက်ဝဲနေတယ်ဟုတ
်အခုလိုတိုက်ပွဲတွေကြဲပြန့်လာနေတာရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ဒေသခံတချို့ကတော့တည်ငြိမ်မှုရှိတဲ့တခြားတိုင်းနယ်ပြည်နယ်တွေကိုထွက်ပြေးတင်းရှောင်ကြတာတွေရှိတယ်လို့တချို့အတွက်ကြတော့လဲလာမဲ့ဘေးပြေးတွေ့ရုံပဲရှိတယ်လို့အန်ဒေသခံတူကပြောပါတယ
်အဲ့ဒါကြတော့အမှန်တမ်းကြားလို့ရှိရင်အရာပြည်ဝနေရာလည်းမရှိပါတော့ပြည်ဝနေရာလည်းမရှိလို့လားဒီလိုနေရာမှာဘလို့ပဲပြောဒီမြန်မာပဲတိုက်ပွဲတွေဖြစ်လာတယ်ဆိုလည်းဒီမှာပဲနေရဖို့ဆိုတော့စိတ်နဲ့ပဲနေရတယ်လုံဆုံးမှုကတော့မရှိဘူးလုံးဝကိုမရှိတာဘာလို့လဲဆိုတော့ဒီမှာကအဲ့ဘက်ကြီးဖြစ်နေတဲ့အဲ့ဘက်မှာဖြစ်လို့ရှိရင်ဘလို့ပြောရလဲတတိအနေထားနဲ့ပဲနေရတယ်လေဒီလိုဒီမှာကအနေအစအသွားအလားတစ်ခုခုမှားသွားတာနဲ့ဒီစိတ်ကောင်းမှုတွေကဖန်နာတွေပါရင်းလို့လည်းရှိပါရဲ့မလားအဲ့ခါကျတော့ဟုတ်ဘလို့ပြောရလဲအမြင့်နဲ့တတိအနေထားနဲ့ပဲနေရပါတယ်ဟုတ်အထုပ်ပိုးတွေပါရင်းပြီးတော့အဲ့လိုမျိုးပြည့်ပြားလည်းမရှိပါဘူး
ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူ၃သိန်းကျော်အထိမြင့်တက်နေပြီးစားနေရိတ်ခအပြင်ကျန်းမာရေးနဲ့နေထိုင်ရေးအတွက်ပါအခက်ကြုံနေရတယ်လို့ရခိုင်ရပ်ဖက်အဖွဲ့တွေရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်လက်ရှိမှာလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ဒေသတွင်းနေထိုင်သူတွေနေစဉ်ဘေးလွတ်မဲ့နေရာတွေကိုထွက်ပြေးနေကြရသလိုထိခိုက်သေဆုံးဒဏ်ရာရတာတွေလည်းရှိနေတာပါဒါ့အပြင်ဒီလအတွင်းဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်ဒေသအတွင်းလူအခွင့်အရေးချိုးဖောက်မှုတွေဆူဆူဝါးဝါးဖြစ်လာမှာကိုလည်းစိုးရိမ်နေကြရကြောင်းဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့ရခိုင်တောင်ပိုင်းအထိကျယ်ပြန့်လာတဲ့စစ်ကောင်စီတပ်နဲ့အေးအေးရခိုင်တပ်တော်တို့ကြားစီရေးအခြေအနေကိုကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မန္တလေးတိုင်းမရယာမြို့နယ်ဘက်မှာစစ်ကောင်စီစစ်ကြောင်းတွေဝင်ရောက်ပြီးတော့ဒီတိုက်ခိုက်မှုဖြစ်နေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်မန္တလေးတိုင်းမရယာမြို့နယ်အရှိချမ်းကကြေးရွာတွေကိုအခုရက်ပိုင်းနေ့တွင်မှာစစ်ကောင်စီဘက်ကစစ်ကြောင်းတွေဝင်ရောက်ပြီးတော့နေအိမ်တွေကိုမိရှို့ခဲ့ပါတယ်၂၂ရက်နေ့ကလည်းပြင်းဦးလွင်မေမျိုးအဝင်ဝက်ဝံဂိတ်မှာမရယာမျိုးနယ်ဘက်ကလာတဲ့ဒေသခံဒီလင်မယားနှစ်ဦးကိုဖမ်းဆီးပြီးတော့ယောက်ျားဖြစ်တဲ့သူကိုရိုက်တက်ပြီးအမျိုးသမီးကိုဖမ်းဆီးထားဆဲဖြစ်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်အလားတူဝက်လက်မျိုးနယ်ရေလဲမော်ကျေးရွာကိုဒီကနေ့မနေ့အစောပိုင်းမှာလဲစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဝင်ရောက်ပြီးတော့ကျေးရွာကိုမိရှို့ခဲ့တယ်လို့ဒေသခံတချို့လည်းဖမ်းဆီးခံထားရတယ်လို့သိရပါတယ်ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ်မာပြောပြပေးပါမယ်
မန္တလေးတိုင်းမတရားမြို့နယ်ရေလသာရဲစခန်းကစစ်ကောင်စီတပ်တွေကအင်အား80ဝန်းကျင်လောက်နဲ့ဇန်နဝါရီလ23ရက်မနက်9နာရီဝန်းကျင်လောက်မှာအနီးနားကကျေးရွာတွေကိုစစ်ကြောင်းထိုးဝင်ရောက်ခဲ့တာဖြစ်ပြီးတော့နေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကပြောပါတယ် ကျွန်တော်တို့ရဲ့စကန်ကလည်းမတရားမျိုးနဲ့ပကပဖပြန်ကြားရေးတာဝန်ခံကဗီအိုအေမြန်မာပိုင်းကိုပြောပါတယ်။
ပြီးတော့ဒီဘက်အင်တာကတိကြောင်းပေါ့နော်အဲဒီရွာတွေကိုဒီကြောင်းလို့ဝင်ရောက်လာတာရှိပါတယ်အဲဒီကြောင်းလို့ဝင်ရောက်လာတာရှိတယ်ကျွန်တော်တို့ဒီခုနှစ်နာရီဝင်ရောက်လာမှာတော့သသသကြောင်းမော်နီကုန်းကြီးရွာပေါ့နော်မော်နီကုန်းကြီးရွာကအင်ဂျီ၃၀လောက်ကိုကျွန်တော်တို့ရှုပ်ဖြတ်ပြီးကြရှိပါတယ်ပြီးတော့ကျွန်တော်အင်တာကြီးရွာပေါ့နော်အင်တာကြီးရွာမှာဆိုရင်လည်းသသသမရှုပ်ဖြတ်ပြီးကြတာနေနှလုံ
phà, a phuê rì gà tà wì yù sàng yà bì nì zà rì lù bìò bà rì. Mà tà yà mìu nì gà, tì tà khàn lì mì yà nà u gù lè, January là nà sà nì yà nì gà, mì mìu ọ wì, wà wò sì sì yì kì mà. Sì kàu sì tà dùi, phà sì 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 yà gà nì, a mìu tà phì tù tì sò mì rò, a mìu tà mì gù lè phà sì rà zè phì tè lù, mà tà yà mìu nì, bà gà phà, bìa zà yì tà wì gà gà bìò bà rì.
အဲကြောင့်မင်းမျိုးအဝင်ကျွန်တော်ဝန်ဝန်ထိမှလို့ကြားရတယ်ဗျာနော်။ဝန်ဝန်ထိမှရှိပြီးတိတ်မှာကျွန်တော်မရီယာမျိုးနဲ့စင်ဟွာကဗောနော်မရီယာမျိုးနဲ့စင်ဟွာကမြန်မာနေရာဟိုမြန်မာနေရာဖန်ဒီခံရတာကြားပါတယ်ဒီကြောင့်အသက်ငွေချနေဒီကြောင့်အသက်၃၀ဝန်းကျင်မှာရှိတယ်။အဲ့ဒီနေရာဆိုရင်ကျွန်တော်ရှမ်းမြောက်မြန်မာကျွန်တော်ကြံခုတ်ပြီးတော့အလုပ်လုပ်ပြီးပြန်လာတယ်။မြန်မာနေရာလို့သ
တက်ဆွဲနေတဲ့စစ်ကောင်စီနဲ့ပြူစောတီအဖွဲ့ဝင်တွေကဒီကနေ့ဇန်နဝါရီလ24ရက်နေ့မနက်3နာရီဝန်းကျင်မှာမြေကြောင်အတိုင်းစုံစမ်းလာပြီးတော့မြေကန်အတိကရွာတွေကိုလက်လက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ဝင်ရောက်ပြီးတော့နေအိမ်တွေကိုမီးရှို့ခဲ့တယ်လို့ Wildlife Informational Network ရဲ့တာဝန်ခံကပြောပါတယ်။ဇန်နဝါရီလ24
ရက်နေ့မနက်ခင်းဟိုဟာကြာအစကတည်းက14ကောင်ပဲနဲ့ကျွန်တော်တို့ဒီပြည်သူအိမ်မိုးကြတဲ့ချိန်ကိုကျွန်တော်တို့14ရက်ဒေးလေးကြီးနဲ့စကြောင်းထူတာလေအဲပြည်သူတို့လာပြီးကျွန်တော်တို့ဒီ online မျိုးရဲ့အခြေခံမျိုးတောင်းမှရှိရရေးလို့မကြည့်ရတဲ့ကိုဆက်လက်ကျွန်တော်တို့လက်နက်ငယ်ကျွန်တော်တို့ဒီလက်နက်ကြီးပြည်သူတွေဝင်ပြစ်ခတ်ပြီးတော့မှအဲ့ရတဲ့ဝင်လာတယ်၄နာရီဝင်ကြတော့မှအဲ့ပါကိုစပြီးမျိုးရှိတယ်၅နာရီ6နာရီဝင်ကြတော့မှအဲ့ကောင်ကိုပြန်ထွက်သွားတယ်အဲ့ဒီကနေ့တော့ဆောင်ပါကျွန်တော်တို့ဒီအဲ့ဒီရဲမှရှိတဲ့ပြည်သူပိုင်းနဲ့ပြည်သူတို့ကိုတို့ယူသွားတယ်ရဲကပြည်ယူသွားတယ်အခုကကျွန်တော်တို့အဲ့ဒီရာကကျွန်တော်တို့ဒီအိမ်ကကျွန်တော်တို့မီးရှို့ခံလာအိမ်ကသဘောငုံကကျွန်တော်တို့ဒီဟိုဟာဆိုင်ကလေးလေးကိုပြရတယ်ကြာအချို့ကြောင့်လည်းဖမ်းမိရတာဖမ်းမိရအောင်မှသူတို့ပြန်လွတ်ပြေးရတယ်ပြရတယ်ကြာကျွန်တော်တို့ပြရတော့900ဝန်းကျင်တော့ဖမ်းမိရပြရတယ်ကြာ
ရေးလမော်ဂျေးရွာကပကြခလစစ်ကြောင်းထုံပွေတောက်ခံနေရတဲ့ဂျေးရွာဖြစ်တာကြောင့်ဒေသခံတော်တော်များများကဂျေးရွာအတွင်းမှာမနေပဲစစ်ဘေးရှောင်နေကြတဲ့ရွာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့နယ်ပြင်ရှင်းလင်းရေးထိုးစစ်တွေတိုက်ပွဲတွေအပြင်လေကြောင်းကပါပြစ်ခတ်တိုက်ခတ်နေတာကြောင့်ကောလင်းမြို့နယ်အပါအဝင်စကိုင်းတိုင်းအတွင်းမှာသေဆုံးသူတွေနဲ့အိုးအိမ်ဆွတ်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်အရေးတွက်ဟာတတိထက်တတိပိုးပြီးတော့တိုးလာနေတာပါစစ်ကောင်စီကတော့ဒီဒေသကျေးရွာတွေကိုပြည်သူ့ကာကွယ်ရေးတပ် PDF တွေအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေပြည်ရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့တတိထုတ်ပြန်လို့ရှိပါတယ်ရှင်
ဒါကတော့မန္တလေးတိုင်းမရရဘတ်မှာစစ်ကောင်စီစစ်ကြောင်းတွေဝင်ရောက်ပြီးတော့ဒေသခံပြည်သူတွေရဲ့နေအိမ်တွေကိုမီးရှို့နေတယ်ဆိုပြီးဒေသခံတွေကပြောပြပေးမယ်စစ်ကောင်စီဘက်ကတော့သတင်းမှားတွေပါဆိုပြီးတုံ့ပြန်ထားတဲ့အခြေအနေကိုအလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြန်ညတင်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြဲဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ့2024ခုနှစ် January လ24ရက်ဗုဒ္ဓဖူးညချမ်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ Line to meter 1925နဲ့32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့ Editor နဲ့ဆွေးနွေးခန်း Generation Z အစီအစဉ်အပတ်စဉ်အားကစားခန်းနာစတဲ့အစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်။အရင်ဆုံးတော့ဥကျော်ဇန်သာရဲ့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှတ်မှာတော့ရခိုင်တိုက်ပွဲရှမ်းမြောက်ဘက်နဲ့ဘာကွာတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်။ရှမ်းမြောက်မှာတိုက်ပွဲတွေအပြစ်ရအောင်လို့တရုတ်ဘက်ကကြားဝင်စစ်ဆန်နိုင်ခဲ့ပေမဲ့ရခိုင်မှာတော့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။ဒါကြောင့်ရှမ်းမြောက်နဲ့ရခိုင်အခြေအနေကဘလို့ကွာခြားမှုတွေရှိပါသလဲ။ဒီသတင်းမှတ်ရဲ့ Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စန်းသားကိုမမျှတစင်အောင်ကမေးမြန်းပြီးတော့ဆွေးနွေးထားတာရှုစားနာဆင်ပါရှင်။
လာပါဦးကျော်စန်းသားရှင
်မင်္ဂလာပါမြတ်ကြီ
းအခုဒီမြန်မာနိုင်ငံချီနေရရှမ်းမြောက်ဘက်မှာတိုက်ပွဲတွေကဟိုငြိမ်သွားတယ်လို့ယူဆရတဲ့အချိန်မှာတစ်ဖက်မှာရခိုင်ဘက်မှာတိုက်ပွဲတွေကပြင်းထန်လာပါတယ်ဘယ်လိုကြောင့်ပါလဲ
နောက်ဆုံးကရှမ်းမြောက်မှာငြိမ်သက်သွားတယ်လို့လည်းပဲတိကျတော့မယူဆနိုင်ဘူးထင်ပါတယ်တရုတ်စစ်သားပြထားတဲ့အပြစ်ရဆွေးရေးကိုနှစ်ဖက်လုံးကဟိုဘက်ချိုးဖောက်ဒီဘက်ချိုးဖောက်ဖြစ်တယ်အခုနောက်ဆုံးအချိန်မှာလည်းပဲစစ်တပ်ဘက်ကထိုးဖောက်တဲ့အတွက်ကြောင့်တရုတ်ဘက်မှာတော့မှထိခိုက်မှုတွေရှိရဆိုကံွက်တန်တွေကြာနေရပါတယ်ဆိုတော့အဲ့ဒီလိုပြစ်ခတ်ဆိုရင်ဟာသူတို့ရဲ့ရန်ဆောင်တိုက်ခိုက်မှုတွေကိုညီသက်သွားစေတဲ့အခြေအနေတော့မရှိသေးပါဘူးရခိုင်ဘက်မှာကတော့ဟုတ်တယ်ပိုပြင်းထန်လာတယ်ရခိုင်မှာပေါက်တော့တစ်မျိုးလုံးကိုအေးအေးသိမ့်ပြီးပြီးကြတယ်ကြောက်တော်မှာဆိုရင်လည်းအဓိကကြတဲ့ဗျူဟာစခန်း၉ခုလောက်ဘုံမှုချုပ်အဆင့်ကြီးကြတဲ့ဟာတွေကိုသူတို့လုံအားနေပါဝိုင်းထားပိတ်ဆို့ထားပြီးပြီးတော့ဒီနေ့မနေ့မနေ့အစောကြီးမှာပဲတတိယရရှိပါတယ်ကျွန်တော်ကြားပါတယ်ဆိုတော့မကြခင်သိမ့်တော့မလို့ကြားတယ်ပလဲဝါကိုသိမ့်ပြီးပြီးပလဲဝါသိမ့်ပြီးတော့စီအဖြစ်မဟာဗျူဟာမြောက်တဲ့အချက်ချဖြစ်တယ်ဟိုဘက်ဒီဘက်အိန္ဒိယဘက်ဘင်္ဂလားဒေ့ရှ်ဘက်ကိုအခုလုံးဆက်သလိုရတဲ့နေရာဖြစ်တယ်ဆက်သဖြင့်ဆိုပူပြီးအရေးကြီးတာကတော့ရံပြဲပေါ့ရံပြဲကျွန်းရဲ့မြောက်ဖက်အစွန်းမှာကြောက်ဖြူစီရဲအဲ့ဒီနာရင်းနှီးစကန်ဒေသတို့နောက်ပြီးတော့ကြောက်ဖြူSEZ ခေါ်တဲ့ special economic zone ပေါ့လေအထူးစီးပွားရေးဇုန်းဒီဆောက်နေစိတ်အရေးကြီးတဲ့ဒါတရုတ်ရဲ့အကျိုးစီးပွားဆိုတော့ဒီညမှာပါကျေပြန့်လာတဲ့အတွက်ကြောင့်ဒါသိပြီးတော့အခြေအနေဟာရခိုင်ဘက်မှာတင်းတင်းမာမာဖြစ်လာတယ်လို့ယူဆပါတယ်။ဘာကြောင့်အဲ့လိုဖြစ်လဲဆိုတော့ကျွန်တော်စောစောကပြောခဲ့သလိုပဲစစ်ကောင်စီကိုသူတို့ကအနှမ်းမပေးချင်ဘူးခုကတွန်းလှိုင်းအရာစုတွေကတော့တစ်ဖက်မှာညင်နေကြံတဲ့ဖက်မှာဖိတိုက်ကြတယ်ရခိုင်ဘက်တင်မကဘူးကချင်းမှာလည်းပဲတိုက်တယ်ကချင်းဆိုရင်စံပြီဘက်ကမဘင်းတီသိမ့်တယ်လို့ကျွန်တော်တင်းတင်းနေနေမှာပဲသတင်းကြားခဲ့ရပါတယ်ဆိုတော့အဲ့လိုအစမပြစစ်ကောင်စီကိုတိုက်ပွဲဆင်နေရတယ်လို့ပဲပြောမှာဖြစ်ပါတယ်။
အဲ့တော့တကယ်တော့တရုတ်ရဲ့အကျိုးစီးပွားရခိုင်မှာအများကြီးရှိပါတယ်။အဲ့တော့ဒီရှမ်းမြောက်မှာတို့ဂျားဝင်တယ်လို့ပဲရခိုင်မှာရောအဲ့လိုမစိစက်နိုင်ပါဘူးလား
။အဲ့ဒီရဲ့ကိစ္စပါပဲရှမ်းမြောက်လောက်ရခိုင်ကိုတို့အေးအေးကိုအပေါ်မှာဩဇာမညောင်းနိုင်ဘူးလို့ဆိုရင်မှားမယ်မဟုတ်ထင်ပါတယ်။ရှမ်းမြောက်ကသူတို့နဲ့အဲကိုကန်းတို့ဘာလို့ဝါရို့ပေါ့လေအဲ့ဒီဒေသတွေအားလုံးဟာတရုတ်ရဲ့ဩဇာပို့ပြီးတော့လွှမ်းမှုရှိပါတယ်တနည်းအဖြစ်ပြောမယ်ဆိုရင်သူစီးပွားရေးအဖြစ်ပါဖြစ်အေးအေးကြတော့လက်ထောက်ထိမရှိပါဘူးနောက်အေးအေးကိုသူတို့ဩဇာသုံးဖို့ကလည်းပဲဆံမြောက်ကအဖွဲ့လိုဘယ်လိုပြောမလဲသူတို့ငဲနိုင်လို့ပြောရမလားဆံမြောက်ကအဖွဲ့ကိုသူတို့မိပြီးအကောင့်လာပြောရင်ပြောလို့ရမယ်အေးအေးမှာကြတော့တစ်ဖက်မှာလည်းပဲအင်ဂျင်ဟာတရုတ်တရုတ်စီရမဟုတ်ဘူးအိန္ဒိယရှိတယ်တရုတ်ရဲ့ပြိုင်ဘက်ဘင်္ဂလားဒေ့ရှ်ရှိတယ်တစ်ထိုင်တည်းမှာပဲတရုတ်ကအိန္ဒိယသမုဒ္ဒရာကိုစီးရေးမဟာဗျူဟာရထွက်ပေါက်လုပ်နေတယ်ဆိုတော့အနောက်နိုင်ငံတွေကလည်းစောင့်ကြည့်နေတယ်ဆိုတော့အေးအေးကိုသူတို့ထင်သူတို့လုတ်ပြီးတော့အ short တင်းလုတ်ဖို့ဆိုရင်သိပ်ပြီးတော့လွယ်လွယ်ကူကူလုတ်နိုင်မယ်လို့မထင်ဘူးအဲဒါကြောင့်အဖီဖော့လုတ်မယ်ဆိုရင်လည်းပဲပူပြီးတော့တရုတ်ကအလေးနဲ့စဉ်းစားခဲ့ရလိမ့်မယ်လို့ထင်ပါတယ်ဒါကြောင့်เออกูรอดหลอกที่สู้รู้มีเงินปลาได้ลุกเล่นไม่รอดไม่ทินบุนาวเอเอเนี่ยข้องสองโบจุกทุ่มเนี่ยแม่นน่ะตะคาပြောได้มะล่ะตะยุทธาไปเองงารู้หนีไปแล้วตะเต็งปี้ๆสุบิแล้วပြောได้จ้าบุเลย ဆိုတော့အဲ့ဒါမျိုးတွေဆိုတော့အေအေဟာတရုတ်ကအဖီဖော့လုတ်တိုင်းလွလင်းတူရနိုင်မဲ့အဖွဲ့ဟုတ်တယ်မဟုတ်ပါလိမ့်မယ
်ဒါဆိုရင်အေအေကဘလောက်ထိညှော်မှန်းထားရလို့ထင်ပါတယ်လေ
အဲ့ဒါကတော့ခမရခဲ့ပါတယ်သူတို့ရဲ့စီရေညှော်မှန်းရသူတို့အစွမ်းဘုံပြောထားတာရခိတလန်းစဉ်ဆိုပြီးတော့ပြောထားတဲ့အထက်မှာအာကျွန်တော်သဘောပေါက်လာတော့ရခိုင်ပြည်မှာရခိုင်တပ်ပဲရှိရမယ်ပတ်တပ်မရှိဘူးသူတို့အုပ်ချုပ်ရမယ်သူတို့အထွေပဲတောက်မယ်ဆိုတော့ပြောနေရတာဖြစ်ပါတယ်ဆိုတော့ဒီတချီမှာဒီလောက်ထိကိုသူတို့ယူရသလားတော့မသိဘူးအဲ့ဒါတော့ခံမှန်းရခက်ပါတယ်ဒါပေမဲ့စိတ်ထဲမှာစဉ်းစားမိရတခုကတော့အခုကြောက်ဖြူအထူးစီးပွားရေးဇုံကိစ္စအကျိုးအမြတ်နဲ့ပတ်သက်ပြီးတော့သိအကျိုးအမြတ်များတဲ့နေရာဖြစ်ပါတယ်စစ်ကောင်စီတွေအဲ့ဒါတစ်နှစ်တော့ဒေါ်လာဘီလီယံနဲ့ချီပြီးတော့ဝင်နေတဲ့ဒင်းသားတွေဖြစ်တော့အဲ့ဒီအကျိုးစီးပွားကိုစစ်ကောင်စီနဲ့တရုတ်နှစ်ဖက်လက်ဝိုက်ပြီးလုတ်တာတဲ့သူတို့လည်းပဲထက်ပြီးညှိစေခြင်းတယ်ဒီကိစ္စမှာသူတို့ရဲ့အမြင်တွေလည်းပါစေခြင်းတဲ့သဘောများရှိလေသလားလို့လည်းပဲကျွန်တော်စဉ်းစားမိပါတယ်ဆိုတော့အစွမ်းကုန်သူတို့ရဲ့ရခိတလန်းစဉ်ကိုအဆုံးထိအကောင့်ထဲပေါ်သွားဖို့ဒီတချီမှာရည်မှန်းချက်အဲ့လောက်ပြီးနှင်ထားသလားမနှင်ထားဘူးလားဆိုတော့ပြောရခက်ပါတယ်အ
ဲ့တော့ဒီရခိုင်မှာပေါ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေဒီခုနကကြောက်ဖြူ2စီးပွားရေးစုံကြောက်ဖြူရင်းနှီးစိတ်ကံဒီအရင်းနဲ့ပတ်သက်ပြီးတော့ဒေတာခန်ရဲ့သဘောထားဘယ်လိုရှိပါလဲ
။သိအရေးကြီးပါတယ်။လူတွေရဲ့ယူဖန်ချက်ကတော့သဘောတရားကတော့စီးပွားတူတက်ချမ်းသာတဲ့နိုင်ငံကြီးတစ်ခုကဆင်းရဲတဲ့နိုင်ငံတစ်ခုမှာရင်းနှီးမြှုပ်နှံမှုစီးပွားရေးလာလုပ်တယ်ဆိုရင်ဒေတာခန်တွေဟာကြီးပွားတူတက်လာမယ်အလုတ်ကန်ရရှိမယ်ဆိုတာဟာဒါနိုင်ငံတကာလက်ခံထားတဲ့ဟာပါပဲ။ပင်လယ်ရက်နိုင်ငံဆင်းရဲနိုင်ငံအထွေထွေလုပ်ငန်းတွေလာရင်းနှီးမြှုပ်နှံတဲ့သူတို့အဲ့ဒါနဲ့အများကြီးအဲ့လိုဟာတွေရှိပါတယ်။ဒါပေမဲ့ဒီရေနဲ့စိတ်ကံကိစ္စမှာဒီလိုပဲမျှော်လင့်ခဲ့ကြတယ်။သူတို့ကပထမပိုင်းမှာတရုတ်ဟာဒေသခံတွေနဲ့ညှိနှိုင်းခြင်းမရှိခဲ့ဘူး။နောက်ပိုင်းမှာလူတွေကပြောလာတော့တရုတ်ကဒေသခံတွေညှိရလို့ပြောတယ်။ဒါပေမဲ့ဒေသခံတွေကဘာဖြစ်လဲဆိုတော့ရေနဲ့စိတ်ကံလုပ်ဖို့အတွက်သူတို့ခတိုင်းအဲ့ဒီကြောက်ဖြူကငါဖမ်းတဲ့လုပ်ငန်းတွေလုပ်တယ်။ငါမဖမ်းရတော့ဘူးဒေသခံတွေက။နောက်ပြီးတော့နေမီသိင်ခံရတယ်လေမြေတွေအဲ့ဒါအတွက်လည်းပဲလုံလောက်သူတို့ဒီနှစ်လောက်တည်းရောကြီးမရဘူးထင်ပါတယ်နောက်တစ်ခုကနိုင်ငံသားရင်းနှီးမြှုပ်နှံတယ်ဆိုတဲ့နေရာမှာကျွမ်းကျင်မှုပညာကိုဒေသခံတွေတက်ကျွမ်းနေခဲ့ရမယ်နောက်ပြီးတော့နောက်ဆုံးပြန်ပြီးတော့ transfer operation လုပ်ပြီး operate လုပ်ငန်းလဲပတ်ပြီးပြန်လဲလွှဲပြောင်းပေးရမယ်အခါကျတော့လည်းပဲဒေသခံတွေကကျွမ်းကျင်တင်လုပ်နိုင်တဲ့အစီအမျိုးထားရမယ်ဆိုတဲ့စီကံရေးထင်ပါတယ်အခုကျတော့တေယုကဘာမှအဲ့အမျိုးလုံမပေးဘူးအခုလောလောဆယ်အထီးရပေါ့လေသူတို့စီကအလုသမားတွေပဲအောက်ထည်သိမ့်ကြီးခေါ်လာတယ်ဆိုတော့ဒေသခံအလုသမားတွေအများစုကတပြက်စီလှဲတဲ့အလုလောက်ပဲရတယ်ဆိုလို့လည်းကြားပါတယ်ဆိုတော့ဒေသခံတွေကသိမကျေနပ်ကြဘူးလို့ကြားပါတယ်ဒါပေမဲ့ဒီရှေ့မှာကြတော့မပြောတတ်ဘူးအဲဒီညင်းမြုံနံမှုတကယ်ပြန်ပြန်ဖြစ်လာပြီးညဉ့်ညဉ့်ရှိလာတဲ့ခါမှာတော့ဘယ်လိုပြောင်းလဲလာမလဲဆိုတော့စောင့်ကြည့်ရမယ့်ကိစ္စသာဖြစ်ပါတယ်အဲ့ဒါတော့
အဲရှမ်းမြောက်မှာကြတော့တရုတ်ကမီးစိမ်းပြပြီးတော့မတိကျိုးကျွန်းပြုတ်လိုက်ပါတယ်ဒီရခိုင်မှာရောဒီသဘောပဲလို့ယူဆနိုင်မှာလား
အဲဆိုတော့ပြောခဲ့တဲ့အတိုင်းပါပဲအဲ့လိုတရုတ်ကမတိကျိုးကျွန်းပြုတ်တဲ့အထိလည်းပဲတရုတ်ကဟန်တာရင်လည်းပဲသူတို့ကလက်ခံချင်မှလက်ခံမှသူတို့ကအေကလူတွေကတော့ဆိုတော့ပြောခဲ့တဲ့အတိုင်းပါပဲသူတို့ကတရုတ်နဲ့ကတ်နေရမှာမဟုတ်တာသူတို့ကသီးခြားနိုင်မြင်ဖြစ်နေလေတော့နောက်ရှမ်းမြောက်ကသဘောတူညီမှုရရှိခဲ့ရလဲပဲဒေသအလိုက်အကန့်အသတ်လုပ်ခဲ့ရပဲဖြစ်ပါလိမ့်မယ်ဆမ်းမြောက်ဒေသညီညာရေးအပြစ်ခတ်ရဆွေးဖို့သာလုပ်တာဖြစ်မယ်ရခိုင်ဒေသအတွက်အပြစ်ခတ်ရဆွေးရေးလုပ်ဖို့ဆိုတာလည်းမပါဘူးထင်ပါတယ်အဲ့တော့တေယုကစီကြညီရမယ်ကိစ္စဖြစ်ပါလိမ့်မယ်ဆိုတော့တေယုကမီးစိမ်းပြတိုင်းလည်းပဲအေအေကတိုက်ချင်မှတိုက်မယ်တေယုကမီးစိမ်းမပြလဲသူတို့ကသူတို့အခြေအနေတိုက်ချင်လဲတိုက်မယ်သဘောဖြစ်ပါတယ
်တဆက်ထဲမေးချင်တာကပလောဝကိစ္စပါဒီပလောဝကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်နဲ့ချင်းချားမှာအငင်းပွားနိုင်ပါသလား
အဲ့ဒါလည်းလူတို့ကပြောနေကြတာတွေးရပါတယ်ပလောဝချင်းလူမျိုးတွေရဲ့ဒေသဖြစ်တယ်ရခိုင်လူမျိုးတွေဒေသမဟုတ်ဘူးဆိုဟိုအင်္ဂလိပ်ကလည်းပဲမြန်မာနိုင်ငံမှာအဲ့လိုနယ်မြေပင်ကြားသတ်မှတ်မှုတွေဟာဒါသွေးခွဲကျင်လို့လုပ်ခဲ့တဲ့ပညာစိုးစိုးရရှိခဲ့ပါတယ်ဆိုတော့တကယ်တော့အင်္ဂလိပ်တွေလက်ထက်ကြရခွဲကြတာဟာအုတ်ချုပ်ရေးအစဉ်ပြေဖို့အတွက်အဓိကထားပြီးခွဲကြတယ်လို့ထင်ပါတယ်ဆံပြင်းတွေကစော်ဘောက်အုတ်ချုပ်ရေးဆက်ထားတာကတော့သူတို့အစဉ်လာရှိရလို့ထားတာပေါ့လေဒါပေမဲ့တချို့နယ်မြေတွေကတော့အုတ်ချုပ်ရေးအရာအစဉ်ပြောင်းထားတယ်ပေါ့ဒါလမ်းပန်းဆက်သွေးရေးဆိုတော့ပလောဝကိုကြည့်မယ်ဆိုရင်ရခိုင်နဲ့လမ်းပန်းဆက်သွေးရေးသိအစဉ်ပြေပါတယ် ပလေဝါကိုကြောက်တော်ကားသွားတာကလဒန်းမြေကျောင်းစင်တက်ပြီးတော့ကြောက်တော်ကားသွားတာအဆင်ပြေဆုံးပါပဲအဲဒါကြောင့်လွတ်လိုက်ရပြီးကလေးကလည်းပဲပလေဝါဟာရခိုင်ဘက်မှာရခိုင်ပြည်အုပ်ချုပ်နဲ့တဆက်တည်းဖြစ်နေခဲ့ပါတယ်အဲကျွန်တော်ရဲ့အဖေကိုယ်တိုင်ကအဲလွတ်လိုက်ရပြီးတော့သူကကြောက်တော်ကိုထွက်ပြေးခဲ့ဆိုတော့အဖေကကျွန်တော်ပြန်ပြောပြလို့ကျွန်တော်ကြောက်ရတယ်ဆိုတော့ ဒီအုတ်ချုပ်ရေးဌာနအလုံးဟာကြောက်တော့ကတဆင်သွားနေရတာဖြစ်ပါတယ်လမ်းပတ်ဆက်သွယ်ရေးတယ်ကြောက်တော့ကတဆင်ပြပါတယ်ဟိုဘက်ကအလံဝေးတယ်ဆိုတော့အဲ့ဒီအတွက်သာထားခဲ့တာဖြစ်ပါတယ်အဲ့ဒါကိုမဆလာအစွာလက်ထက်မှာပလဲဝါကိုချင်းပြနေတယ်ကိုဘာကြောင့်ဘယ်သူနဲ့ချင်းပြထားလိုက်ပြီးတော့မသိပါဘူးဆိုတော့လောလောဆယ်မှာအငင်းပွားမှုကတော့တင်တော်တော့ထင်တယ်လောလောဆယ်တော့မကြပါဘူးတချို့ကတော့ပြောနေ ခွင်းတာကျွန်တော်တွေ့ရတယ်။အဲသူနဲ့ဆိုသက်ရင်နှင်းနှီးပဲဒေသခံတွေကမေးလိုက်။အဲသူကပြန်ဖြေလိုက်ဆိုတော့ဂျာဓမပဋိပက္ခတစ်ခုထူတော့စီရမတူပါဘူး။နောက်အေးကလည်းလူမျိုးရေးခွဲခြားတဲ့ပြင်းထန်ဘာသာရေးခွဲခြားတဲ့စိတ်ဓာတ်တွေလည်းသိမထားဘူးလို့ထင်ပါတယ်။ပိုပြီးအရေးကြီးတာကတော့လောလောဆယ်မှာကတော့ချင်းတော်လှန်ရေးအင်အားစုတွေရောရခိုင်တော်လှန်ရေးအင်အားစုတွေရောဘသူတွေပဲဖြစ်တော်လှန်ရေးအင်အားစုတွေကစစ်ကောင်စီအုပ်ချုပ်တာတဲ့ဆိုင်ရင်ငါတို့အချင်းချင်းတွေကတယောက်ကလောလောဆယ်ထိန်းထားထိုင်တာတော့ကောင်းတာပဲလို့ယူဆကြလိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်အငင်းပွားကြရတော့မရှိဘူး။နောက်ပိုင်းမှာတကယ်လို့စစ်ကောင်စီတယောက်ကလွတ်မြောက်ခဲ့တဲ့ဆိုရင်ပေါ့လေဒါအချင်းချင်းသူတို့ညှိပြီးတော့ဖြစ်စင်းပြည်လည်နိုင်တယ်လို့ထင်ပါတယ်
။ဒါပေမဲ့လက်တလောအခြေအနေတွေကိုကြည့်ရင်တော့ဟိုကောင်းတဲ့ဘက်ကိုဦးတည်လာတာကိုမတွေ့ရသေးပါဘူး။နောက်ဆုံးမှဘလို့အဆုံးသတ်မယ်လို့ထင်ပါလေ။
အဲဆုံးသက်တာတိုက်ပွဲကတော့ဆက်လက်ပြီးတော့ဖြစ်နေမှာအခုဆိုရင်3နှစ်ပြည့်ပြီးတော့အနာသိနာ4နှစ်တွင်ကိုရောက်လာပြီ။သုံးသက်သူတို့ကတော့တိုက်ပွဲကတော့ဆက်ဖြစ်နေဦးမှာပဲဒီလိုပဲသွက်နေဦးမယ်လို့ပြောကြပါတယ်။စစ်ကောင်စီပြုတ်ပြမယ်ဆိုရလည်းပဲထင်တော့လွယ်လိမ့်မယ်မဟုတ်သေးဘူးလို့ပြောနေတဲ့လူတွေအများကြီးပါပဲ။အဲတနည်းနည်းကြောင်းဦးမယ်ပြောကြတဲ့တချို့ကလည်းပဲထားပါတော့အဲ့ဒီပြုတ်ပြပြီးတဲ့နောက်ခီးကပို့ပြီးတော့ဒီမော်ဇာကောက်ပါတယ်အချင်းချင်းပြည်လဲအောင်ညှိနှိုင်းနိုင်ဖို့အဲ့ဒါမှသာလျှင်ငြိမ်းချမ်းမှုဆိုတာရမှာဖြစ်ပါတယ်စစ်ကောင်စီကပြုတ်ပြရတဲ့ထားပါတော့စေအုပ်ချုပ်ရေးအပြောင်းလဲဖြစ်တယ်သူတို့စီမှာခေါင်းဆောင်ပြောင်းလဲဖြစ်လို့တနည်းနည်းနဲ့ညှိနှိုင်းရတယ်စစ်ကောင်စီရဲ့အနာဖြစ်ဖြစ်ရောကြသွားတယ်ဆိုတော့မှအချင်းချင်းညှိနှိုင်းကြတယ်အများကြီးစီလင်ဦးမယ်ထင်ပါတယ်ဒီကိစ္စအတွက်ကတော့နှစ်ဖက်လုံးကသဘောထားကြည့်ပြီးနှစ်ဖက်လုံးဆိုတာဗမာဘဟုအစိုးရကိုဆက်ဆက်ချုပ်ကင်နေတဲ့ဗမာလူမျိုးစုရန်တဲ့တိုင်းသားအင်အားစုရဲ့တိုင်းသားလူမျိုးစုရာတကယ်ဟာဇာရန်ဖြစ်အောင်ညှိရပါလိမ့်မယ်အဲ့လိုမညှိဘဲနဲ့ပဋိပက္ခဖြစ်မယ်ကိုယ်လွယ်မှုပြဿနာရှိနေမယ်ဆိုရင်ဆရာနာရှင်စနေဟာတမျိုးမျိုးနဲ့ပြန်ပြီးတော့ခေါင်းထောင်လာနိုင်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလာတာလည်းပဲဒီတိုင်းသားပဋိပက္ခကိုပဲအကြောင်းပြပြီးတော့သူတို့ဟာခွဲထွက်လိမ့်မယ်กว่าဘာညာဆိုအတင်းအကြောင်းပြပြီးလှုပ်တာပဲဆိုတော့ငါတို့ဒီမှာအဲ့ဒီသဘောတရားလုံးဝမရှိဘူးအကုန်လုံးဟာဇာရန်ဖြစ်တယ်ဆိုရင်စစ်တပ်အကြောင်းပြလို့မရအောင်ကိုညှိညို့ပြနိုင်မှဖြစ်မယ်လို့ထင်ပါတယ်အဲ့တော့ဒီရှိတော့သွားမယ့်ကိစ္စပါဒီကိစ္စ
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါတယ
်ရှမ်းမြောက်တိုက်ပွဲမှာတရုတ်ကဂျာဝင်စစ်ဆက်နိုင်ခဲ့ပေမဲ့ရခိုင်မှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေတဲ့အတွက်ရှမ်းမြောက်နဲ့ရခိုင်အခြေအနေဘယ်လိုကွာခြားချက်ရှိပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စန္ဒကိုမမျှတစင်အောင်ကမေးမြန်းဆွေးနွေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့အားကစားခန္ဓာကိုတင်ဆက်ပေးဖို့ရှိပါတယ်။အခုဆက်ပြီးတော့ generation အစီအစဉ်ကိုအလှည့်ပေးကြပါတယ်။မတရားတာကိုမြင်နေတဲ့ဆိုရင်ခေါင်းကုန်မခန္ဓာကတော့ generation C ဖြစ်ပါတယ်။ဂျပန်နိုင်ငံကမဟာရန်တက်နေတဲ့တက္ကသိုလ်ကျောင်းသားလူငယ်လေးတယောက်ကခေါင်းကုန်မခန္ဓာတက်တဲ့ generation C PP မြမအရေးကိုတက်ကြွစွာဆောင်ရွက်နေပါတယ်။သူကဘသူပါလဲဘာကြောင့်မြမအရေးကိုစိတ်ဝင်စားနဲ့ဆောင်ရွက်နေပါသလဲဆိုတာကို generation z ပြည်သက်တွေအတွက်မခင်လေးဆက်သွယ်မေးမြန်းထားပါတယ
် Hey Gen Z တို့တဲ့ချင်ရောက်ပြန်ပြီနော် Gen Z တို့ရေကဘာရဲ့ဘယ်ရက်ဒေတာမှာပဲနေပါစေ Gen Z တွေကမတရားမှုဘတော်မှခေါင်းကုန်းခံနေမရှိဘူးနော်ဒီတစ်ပတ်မှာလဲမြမအရေးကိုတက်ကြွလှုပ်ရှားနေတဲ့ဂျပန်နိုင်ငံကတက္ကသိုလ်ကျောင်းသားလေးနဲ့တွေ့ဆုံမေးမြန်းထားတယ်သူဘာကြောင့်မလို့မြမအရေးကိုစိတ်ဝင်စားတာလဲမြမအရေးသူဘာတွေလုပ်ခဲ့လဲဆိုတာကိုသူပြောတာလေးနားထောင်ပေးကြအောင်နော်
ကျွန်တော်နာမည်က石川渡るလို့ခေါ်ပါတယ်။ကျွန်တော်က東京နိုင်ငံသားခင်ရယလက်လာရဲ့တက္ကသိုလ်မှမြန်မာစာဌာနပြန်တာ ဖြစ်ပါတယ်အကွေမာစတာကော့စ်မှာအဲဂျပန်ရောက်မြန်မာလူမျိုးနဲ့ပတ်သက်တဲ့အဲစာတန်းကိုရေးနေပါတယ်ဝတ္ထရုဆန်ကမြန်မာအယူသူဘာကြောင့်မလို့စိတ်ဝင်စားလဲဆိုတာကိုပြောပြထားတယ်
ဟဲ့တော်မြန်မာနိုင်ငံတွေကယွေးချယ်မလဲလို့ကျွန်တော်စဉ်းစားတဲ့အခါမှာအာရှနိုင်ငံတွေကယွေးချယ်ဖို့ကိုစဉ်းစားခဲ့ပါတယ်အဲ့ဒီတဲကမှမြန်မာကိုယွေးချယ်လိုက်တာပါမြန်မာလူမျိုးတွေကလူတွေထူးထူးလေးရှိတယ်ကိုယ်တိုင်ကလည်းမြန်မာလူမျိုးတွေကိုနှစ်သက်တဲ့အတွက်ရောကလေးတွေရဲ့ပညာရေးကိုအကူအညီပေးကြတဲ့အတွက်ကြောင့်ပါမြန်မာနိုင်ငံနဲ့ပတ်သက်တာကိုယွေးချယ်ပြီးတော့လေ့လာခဲ့တာပါအ
ブルミューリーラータレスラウレチョビアタディレ。
まあ、大学でミャンマーについて勉強してい
て。ジャオマロ、ミャンマータマイエパーウェン、ミャンマーネンゲネパタディ、ジャオヤリグ、チョングン、リラヤワレ。ナンゲンイピニャイエパーウェンマ。エリマ、ヌーラランピニャイユ、ディカタビロ、ジャノ、リラゲバレ。ピロ、エランエパタディ、サランダザオネ、ジャノ、ジゲバレ。エリサランガ、ミャンマーネンゲ、ムーラランピニャイマ、ピアタンサオ、ディイスウェータネ、パタビロ、リラタレ、サランマ。エリサランネベ、ジャノ、ブエアゲバレ。အခုမာစတာဆက်တဲ့အခါကျတော့လူမှုရေးဆိုင်ရာဘာသာရေးကိုအဓိကထားလေ့လာနေတော့တူချိုမှာရှိတဲ့မြန်မာလူမျိုးတွေရဲ့အကြောင်းကိုပါဆက်ပြီးတော့လေ့လာမိပါတယ်။အဲဒီကနေမြန်မာနွေဦးဒေါ်လာရေးအကြောင်းကိုပါလေ့လာနေတယ်လို့ဒေါ်လာရေးအတွက်အထောက်ပံ့ဖြစ်မှတွေကိုလည်းကျွန်တော်လုပ်နေပါတယ်
။ဒေါ်မူဝိုခတ်ချင်ました
ဒီဂျပန်တက္ကသိုလ်ကျောင်းသားလေးကဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့သူဂျပန်မှာဘယ်လိုတွေလှုပ်ရှားခဲ့လဲဆိုတာကိုလည်းပြောပြထားသေးတယ်
။ဆွန်နီတွေ့တယ်ဗျ主に街頭での募金活動を。
မြန်မာအရင်နဲ့ပတ်သက်ပြီးတော့ဂျပန်မှာဘာတွေလှုပ်ရှားတယ်လဲဆိုတော့မြန်မာနိုင်ငံမှာရှိတဲ့ဒုက္ခသည်တွေ၊စီရီယံလှုပ်ရှားသူတွေနဲ့သူတို့ကလေးတွေရဲ့ပညာရေးအတွက်လမ်းမပေါ်မှာအလူခံတာတွေ၊အင်တာနက်ကနေအလူခံတာတွေလှုပ်ပေးပါတယ်။ပြီးတော့အလူခံတာမဟုတ်တဲ့တခြားလှုပ်ရှားမှုတွေလည်းရှိပါတယ်။အဲ့ဒါကဘာလဲဆိုတော့ဂျပန်မှာရှိတဲ့ကျောင်းတွေကိုသွားပြီးတော့မြန်မာနိုင်ငံကျောင်းကိုရှင်းပြတာမျိုးနောက်တစ်ခုကဂျပန်ရောက်နေတဲ့မြန်မာလူမျိုးတွေဂျပန်ကတက္ကသိုလ်ကျောင်းသားတွေစုပေါင်းလက်မှတ်ထိုးပြီးတော့NUG ကိုလက်ခံပေးဖို့မြန်မာစစ်ကောင်စီကိုအကူအညီပေးနေတာတွေကိုရပ်ပေးဖို့ဂျပန်လွှတ်တော်ကိုတင်ပြတာတာဝန်ရှိသူတွေကိုတွားတွေ့ပြီးတော့ရှင်းပြတာမျိုးတွေဂျပန်မှာရှိတဲ့ NUG ရုံးတာဝန်ခံတွေနဲ့ဂျပန်ကလူတွေနဲ့အစည်းအဝေးလုပ်တာတွေနောက်ပြီးတော့ NUG ကလုပ်တဲ့ပွဲတွေမှာပါဝင်လှူရှားခဲ့ပါတယ
် NUG の人たちのイベントに協力ボランティアをしたりと
သူကလေဂျပန်နိုင်ငံမှာပဲနေပြီးတော့မြန်မာရေးလှုပ်ရှားတာမဟုတ်ဘူးမြန်မာနိုင်ငံရဲ့နေဆက်ဒေသတွေကိုသွားပြီးတော့လေမြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းအရာတွေလေ့လာခဲ့သေးတယ
်ထိုင်းနော်မြန်မာနော် cross
ထိုင်းမြန်မာနယ်စပ်မှာရှိတဲ့ Meror ဆေးကန်းကိုလည်းသွားပြီးတော့အလူငွေတွေပေးခဲ့ပါသေးတယ်နောက်ပြီးတော့ New Blood School ဆိုတဲ့မိဘမဲ့ခရီးတစ်ခုကိုလည်းသွားခဲ့ပါတယ
်သူကဂျပန်အစိုးရကိုမြန်မာအရေးကိစ္စအတွက်လည်းအခုလိုတောင်းဆိုထားသေးတယ
်ဟုတ်ですねまあまずは日本
ကျွန်တော်အနေနဲ့မြန်မာပြည်မှာဘာတွေဖြစ်နေသလဲမြန်မာလူမျိုးတွေဘာကိုလိုလားနေကြသလဲဆိုတာကိုဂျပန်လူမျိုးတွေနဲ့ဂျပန်နိုင်ငံအစိုးရကိုသိစေချင်ပါတယ်မြန်မာလူမျိုးတွေလိုလားတောင်းတနေကြတာကငြိမ်းချမ်းရေးဒီမိုကရေစီနဲ့ကိုယ်ပိုင်လွတ်လပ်ခွင့်နဲ့နေထိုင်နိုင်မှုစတဲ့လူသားတိုင်းလိုလားကြတဲ့အခြေခံလူသားအခွင့်အရေးတွေကိုတောင်းတနေကြတာပါဒါတွေကိုလိလူရှုထားဖို့ကလုံးဝမဖြစ်သင့်ဘူးလို့ပြောချင်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့အတွက်ကြောင့်မလို့ပညာကောင်းကောင်းမသင်ခဲ့ရတဲ့ဂျန်စီလူငယ်တွေအတွက်ကလည်းသူကအခုလိုမျိုးအားပေးစကားပြောထားသေးတယ်
မြန်မာလုံးပြောမယ်နော်အဲကျွန်တော်ကမြန်မာပြည်မှာရှိတဲ့လူအထက်ထူတဲ့လူငယ်တွေကိုထိလေးစားပါတယ်အဲဘာဖြစ်လို့ဆိုရင်အဲသူတို့ကအဲခုံနိုင်ကအထွဲ့အဲစုံစမ်းနေပါတယ်အဲသူတို့ကထိရေးတယ်လို့အဲထင်ပါတယ်အဲကျွန်တော်ကမြန်မာပြည်မှာအဲတန်ငယ်ချင်းကအများကြီးရှိပါတယ်အဲတချို့တန်ငယ်ချင်းကအဖန်ခံကြခဲ့ပါတယ်တချို့တန်ငယ်ချင်းက PDF ကိုပါဝင်ခဲ့ပါတယ်ဒါကြောင့်ကျွန်တော်ကထိတ်ဆိတ်ထူပါတယ်အဲဒါပေမဲ့ကျွန်တော်ကအဒီလူကိုအားပေးချင်ပါတယ်အမေရာအားပေးနေပါတယ်ဒါကြောင့်ကျွန်တော်ကထပ်နိုင်တော့နွေဦးတို့နိုင်ရေးကိုပါဝင်ခြင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအတွက်စုံစမ်းနေပါတယ
်။ကဲဂျန်စီတို့ညီမအရေးကိုအစွမ်းကုန်စူးစမ်းဆောင်ရွက်ပေးနေတဲ့ဂျပန်ကဂျန်စီလေးအကြောင်းကြားခဲ့ရပြီပြီနော်။နောက်ပတ်တည်ကြလို့ရှိရင်လည်းပို့ပြီးစိတ်ဝင်စားဖို့ရအစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိတယ်။အဲပရိသတ်တွေဒီနေ့လေဒီဂျန်စီအစီအစဉ်နဲ့ပတ်သက်ပြီးတော့မှတ်ချက်ပြုခြင်းနဲ့ဝေဖန်ခြင်းနဲ့ဆိုလို့ရှိရင်ဒီ post အောက်မှာမှတ်ချက်ပေးဖို့မိနေနော်။ကဲပါ
Japan nengen ma maharan ta nere Japan tak do jau na liga nyama aye go tu pa jang sengwen za ne saung yak khe dele sura go makhin liga sat twe mi myan tha de generation si si se ma shin aku sat pi lo apat sin a ga da kan na go tin sat pe ja ma de cloud soccer ye ta nit ta a kaung song su pe bwe go rs so bwa mya pi daung su uae nengen dubai ma pi khe de tadin pat dong ga jin ba khe ba de tang korea nengen ma ro saung ya di lu nge olympic pyan bwe pi khe de taok ja ni ga sat de ma de africa nengen mya phla
Best men's player of the year. This year's Nikhil Dubai Globe Soccer Award goes to Erling Haaland.
Globe Soccer Manchester City net Norway Tyson Mu Erling Haaland ga yadwa ke bare. Halaha Pigare Bolo Yadi Ma Manchester City then or Suzubang Hazan go to big abido, Palatono Yagare Pien, Uba Suba Plana FIFA Gwa Club Champion Plari Uledi Bolo Yadi Dumabe, and I Yagara Gulu Globe Soccer yet in the Gonzo Bolo Masugu, Yashigara Pibare. Globe Soccer Walka Chimin at any da Gonzo Nibia Sugura, Man City Nibia Guariulaga Yadoga Bido, a Gonzo Ten Sugura, Man City Tenga Yashigare. Tapi Gonzong Godama Sugura, Man City Godama Edison, Yagabido, Gonzo Lerandu Sugura, Man City Tendra, Champions League Final Mark and I go to big at Spain Quinlelu, Rodriga Yashi Togaraba. Tapi Shale Vine Desire, Gonzong Bolondama Sunet, Predator Jason Bolondama Sugura, Saudi Pro League Mark Zani De, Portuguese Cristiano Ronaldo Ga Yadwa Gebare. Ronaldo Garo, Saudi Pro League Ha, Piete League One Tat Tare Subido.
The level right now, to be honest, I think the Saudi League is not worse than France League.
Mangdai Bioi, Jiroi Mingaro, sorry, Mabi Pian Weriga, Pienden League Fedominyamo, Pienden Mabi Bolum Weri Maga, Kone Dian, Nadindo Nila Vesida, Jiro Temare, Sori Maro, Kuso Yen, Deniga, Pobiro Jane, Shila Chavale, Piojanel Chaita Pionemare, Tame Da Janomi, Tadeba.
အခုဆိုရင်ကျွန်တော်ဒီမှာကစားတာတနေ့ရှိပါပြီအဲဒီတော့ကျွန်တော်ပြောတာကိုကျွန်တော်သိပါတယ်ဒါပေမဲ့အခုဆိုရင်ကျွန်တော်တို့ဆော်ဒီပရိုလိခ်ကပြင်သစ်လိခ်တဲ့ပိုကောင်းတယ်လို့ကျွန်တော်ထင်တယ်လို့ကျွန်တော်တို့ကဆက်ပြီးတော့ထုတ်တင်နေပါတယ်ရော်နယ်ဒိုဟာ2014တွင်မှာကလပ်တင်တဲ့နိုင်ငံလာရေးစစ်အသင်းတော်စုစုပေါင်း50လေးကိုတွင်းခဲ့တာကြောင့် ရရှိသွားခဲ့ပါတယ်ခင်ဗျာအိုက်ဗီကိုနိုင်ငံမှာကျင်းပနေတဲ့အာဖရိကနိုင်ငံများဖလားဘောလုံးပွဲမှာတော့တရနာနေကအုတ်စုအေနောက်ဆုံးပွဲစဉ်တွေမှာနိုင်ဂျီးရီးယားကဂီနီဘစ်ဆောကိုတဘိုးကိုမရှိနဲ့နိုင်ပြီးတော့အီကွေတိုရီယယ်ဂီနီကအေရှန်အိုက်ဗရီကိုစ်ကိုလေးဂိုးကိုမရှိနဲ့နိုင်သွားတာကြောင့်အုတ်စုအေမှာအီကွေတိုရီယယ်ဂီနီနဲ့နိုင်ဂျီးရီးယားကခုနှစ်မှတ်စီနဲ့အုတ်စုပထမနဲ့ဒုတ Also be Mara Ghana and Mozambique do Nagozi T H Azlo, Ijinet, Cape Vadirole, Nagozi T H Jalo, Cape Vadiga, Kwanamane, Osu Panama, Ijeka, Toman and Dudia Yavio, Ghana and Mozambique Duka, Namasiva Yara Jao, Cape Vadina, Ijido, now the single, Tadwaja Vare. Jenema, Ijitaisimu, Muhammad Salah, Ha, Pounding Jordan, Yazaraja, Nezo, Napoena, Pidezo, Ijabalon, Pajuka, Piovare, Piga Jazariniga, Ijina Ganaru, Nagozi, Jara Buema, Pounding Jordan, Yazagera, Pibare, Elodan Yazaraja, too hot, and Raniga, Cape Body, Negazare, Osuna, some poison maro, Pounding a Jim Shigawau, Salah, Ha, Pounding Jordan, Leutema, Piancuma, Pidelo, Levon, Nibia, Yagan Clubga, the name Muniga, Tipulai Bare. ဒီတော့တင်းကတော့တကယ်လို့သူတို့ควอเตอร์ไฟนอลကိုတက်ခဲ့မယ်ဆိုရင်တော့ဆာလာအနေနဲ့ควอเตอร์ไฟนอลမှာပြန်ပါဝင်နိုင်တယ်လို့အတည်ပြုထားပါတယ်။ဒါပေမဲ့လည်းဒဏ်ရာပြင်းထန်မှုရတဲ့အတွက်အတော်များများကတော့စီးဖိုင်နယ်လောက်မှာဖြစ်နိုင်မယ်ဆိုပြီးတော့လည်းခန့်မှန်းနေကြပါတယ်။ဒါပေမဲ့အခုနောက်ဆုံးသိရသလောက်တော့ဆာလာရဲ့ဒဏ်ရာဟာထင်ထားတာထက်ပိုဆိုးတဲ့အတွက် ၃ဘက်ကနေ၄ဘက်လောက်ထိကြာနိုင်တယ်လို့သူ့ရဲ့အေဂျင့်ကပြောလိုက်ပြီးတော့အာဖရိကဖလောင်းမှာပြန်ကစားနိုင်ဖို့အလားအလာကတော့အတော်လေးကိုနည်းနေတယ်လို့သုံးစားမှာဖြစ်ပါတယ်။ဒါပြင်ချန်ပီယံစီနီဂေါနီးပြအာလီယိုစစ်စီဟာလည်းကင်မရွန်ကိုအနိုင်ရတဲ့ပွဲပြီးတဲ့နောက်မှာဆေးရုံတက်လိုက်ရပါတယ်။စီနီဂေါကကင်မရွန်ကို၃ဂိုးတကိုးနဲ့နိုင်ပြီးတဲ့နောက်သူဟာရမူဆိုခရိုမီယိုကဆေးရုံကိုတက်လိုက်ရတာပါ။ဒါမဲ့လည်းဘာကြောင့်တက်ရတယ်ဆိုတာထုတ်ပြန်ပြောဆိုတာမရှိဘဲဆေးရုံပေါ်မှာတညနေလိုက်ရတယ်လို့ပြင်သစ်နိုင်ငံရဲ့ Canal Plus ရုပ်သံလိုင်းကပြောပါတယ်။စီစီဟာစီနီဂေါအသင်းနဲ့ပြီးခဲ့တဲ့ကမ္ဘာဖလားနှစ်ချိန်ချင်းစပွဲအောင်ခဲ့သလိုပြီးခဲ့တဲ့အာဖရိကဖလားမှာတော့ချန်ပီယံဖြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ2024ဆောင်းရာသီလူငယ်အိုလံပစ်ပြိုင်ပွဲကိုတော့တောင်ကိုရီးယားနိုင်ငံဂန်ဝန်မြို့မှာဇန်နဝါရီ19ရက်နေ့ကစတင်ဖွင့်လှစ်လိုက်ပါတယ်တောင်ကိုရီးယားသမ္မတရွန်ဆော့ယိုကပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့ပြီးတော့ဒီနေ့ပြိုင်ပွဲမှာတော့အာကစားနီ15မျိုးပေါင်းပြီးတော့နိုင်ငံပေါင်း88နိုင်ငံကအာကစားသမားပေါင်း1800ကျော်ဝင်ပြိုင်ခဲ့ကြတာဖြစ်ပါတယ်။အပီပီဆိုင်ရာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဘိုက်ကတော့ပြိုင်ပွဲဝင်လူငယ်အာကစားသမားတွေအနေနဲ့အိုလံပစ်စံတန်မိုးတွေကိုလေးစားဖို့ကစားသမားအချင်းချင်းအပြန်အလှန်လေးစားကြဖို့ကိုပြောလိုက်ပါတယ်။အခုဒီချိန်ဆောင်းသည့်လူငယ်အိုလံပစ်ပြိုင်ပွဲကိုတော့၄ချိန်မြောက်ကျင်းပတာဖြစ်ပြီးတော့ဒီပြိုင်ပွဲကိုတော့ January 19ရက်နေ့ကနေ February 1ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဇော်ရီနဲ့ဘိုင်မြူနစ်အသင်းရဲ့ဂန်ဝင်ဘောလုံးမာဂျီဖရန့်ဘာကင်ဘောရဲ့အထိမ့်မှတ်ဂုဏ်ပြုပွဲကိုတော့ပြီးခဲ့တဲ့တောက်ကြာနေ့ကမြူနစ်မြို့ကဘိုင်မြူနစ်အသင်းရဲ့အာလင်းစ်အရီနာဘောလုံးဝင်းကြီးမှာကျင်းပခဲ့ပါတယ်။ဖရန့်ဘာကင်ဘောဟာဂျာမနီအတွက်တော့အကောင်းဆုံးသံတမန်တစ်ဦးဖြစ်တယ်လို့ဂျာမနီသမ္မတဖရန့်ဗောလ်တာစတိုင်းမိုင်ယာကပြောပါတယ်
။ Sophien war ein Vorbild. Für uns alle war ein Glücksfall.
သူဟာလူအများအများရဲ့လေးစားကြရတဲ့ပုဂ္ဂိုလ်ပါကျွန်တော်တို့အားလုံးအတွက်တော့သူဟာတန်ဖိုးမဖြတ်နိုင်တဲ့သူဖြစ်ပြီးဒီလိုကြီးမြတ်တဲ့နိုင်ငံသားတစ်ယောက်ကိုကျွန်တော်တို့အခုလာပြီးတော့ဂုဏ်ပြုနှုတ်ဆက်တာပေါ့အရာအားလုံးအတွက်ယေရှုတင်ပါတယ်သမ္မတတစ်ယောက်အနေနဲ့အားလုံးရဲ့ကိုယ်စားပြောချင်ပါတယ
်တကိုင်းသားလို့လူကြီးများတဲ့ Franz Beckenbauer ဘောဝါကိုဂုဏ်ပြုတဲ့ဒီအထိမ့်မှတ်အခမ်းအနားကိုတော့ဂျာမနီသမ္မတအဖြစ်ဝန်ကြီးချုပ် Olaf Scholz ကမ္ဘာ့ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ၊ PSG အသင်းဥက္ကဋ္ဌ Nasser Al-Khelaifi ၊ Germany နဲ့ Bayern Munich အသင်းဘောလုံးတာဝန်ရှိသူတွေ၊ကစားသမားဟောင်းတွေ၊နီးပြဟောင်းတွေနဲ့ဘောလုံးပရိသတ်တွေလည်းတက်ရောက်ဂုဏ်ပြုခဲ့ကြပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြပေးခဲ့တဲ့အားကစားကဏ္ဍပါရှင်။ဒီညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ကြာသာပတေးနေ့မနေ့ခင်းမှာလဲတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ bamis@voenews.com ကိုဆက်သွယ်ပြီးတော့ပေးပို့နိုင်ပါတယ်ရှင်။မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။
ယူကရိန်းနယ်စပ်နီဘက်ဂရော့စ်ဒေသမှာရုရှားရဲ့စစ်ဘက်တည်ယူပို့ဆောင်ရေးလေယာဉ်တစ်စီးဒီကနေ့ပဲပြတ်ကျခဲ့ပြီးတော့လေယာဉ်ပေါ်မှာလိုက်ပါလာသူအလုံးတိတ်ဆုံးခဲ့တယ်လို့ဘက်ဂရော့စ်ဒေသအုပ်ချုပ်ရေးမှူးကပြောကြောင်းရိုက်တာသတင်းဌာနမှဖော်ပြထားပါတယ်။ဒီလေယာဉ်ပေါ်မှာအကျဉ်းသားလဲလှယ်ရေးအစီအစဉ်ရလဲလှယ်ရမယ်ယူကရိန်းရဲ့စစ်တုံးမှန်65ဦးအပါအဝင်လူပေါင်း84ဦးပါဝင်တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောတာကိုနိုင်ငံပိုင်သတင်းဌာနတွေမှလည်းဖော်ပြထားပါတယ်။ယူကရိန်းတပ်ဘက်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့တစုံတရာမှတ်ချက်ပေးထားတာမရှိသေးပါဘူး။ခရီးယန်ဘာသာဝင်အများစုနေထိုင်တဲ့ချင်းပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ခရီးယန်ဘာသာရေးအကြောင်းတွေဖျက်ဆီးခံခဲ့ရတဲ့အကြောင်းလက်နက်ကင်ပြည်ပခန့်တွေအတွင်းစစ်ရာဇွတ်မှုကျူးလွန်တာကိုစစ်တမ်းကောက်ယူခဲ့တဲ့ဗြိတိန်အခြေစိုက်အဖွဲ့အစည်းတစ်ခုကအစဉ်ခံစာထုတ်ပြန်ပါတယ်။ UK အခြေစိုက် Center for Information Resilience အဖွဲ့ရဲ့မြန်မာ Witness အစဉ်ခံစာဟာချင်းပြည်နယ်အတွင်းဖျားအကြောင်းတွေပျက်စီးခဲ့တဲ့လေကြောင်းတိုက်ခိုက်မှု၅ခုကိုစစ်ဆေးသုံးသပ်ရေးသားခဲ့ပြီးတော့ပြီးခဲ့တဲ့အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့အစဉ်ခံစာပါ။အခုမြန်မာ Witness အဖွဲ့ထုတ်ပြန်လိုက်တဲ့အစဉ်ခံစာဟာမြင့်ရင်တက်တွေပြောချက်တွေလူမှုကွန်ရက်ကဓာတ်ပုံဗီဒီယိုတွေဂျူတုဆက်သွေးကရတဲ့ပုံတွေကိုစစ်ဆေးပြီးတော့ထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။မလေးရှားနိုင်ငံကိုထွက်ခွာဖို့ကြိုးပမ်းကြတဲ့ရိုဟင်ဂျာ130ကျော်ဟာမြန်မာနိုင်ငံတောင်ပိုင်းမှာဖမ်းဆီးခံလိုက်ရပါတယ်။ရိုဟင်ဂျာအမျိုးသား59ယောက်အမျိုးသမီး58ယောက်ကိုမွန်ပြည်နယ်တန်ပြူစဲမြို့နယ်မှာမနေ့တုန်းကဖမ်းဆီးလိုက်ကြောင်းဒေသခံလုံခြုံရေးအာဏာပိုင်တွေကကူကားပြီးတော့ AFP သတင်းဌာနကဖော်ပြခဲ့တာဖြစ်ပါတယ်ရှင်။
ဗုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနတ်ကမ်မင်းနဲ့ ဂျူဘဲဟမ်ဇာဖြစ်ပါတယ်ရှင်ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါသည်ရှင်
This program